Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ8ရက်တနင်္ဂနွေနေ့မနက်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနက်ပိုင်းအစီအစဉ်တွေကိုတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ Nate Hurricane မုန်တိုင်းဟာပိုအောက်ကောင်းလာနေပြီးအမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းဒေသဘက်ကိုဥတီရွေလျားနေပါတယ်။မြောက်ကိုရီးယားနျူကလ িয়ার အန်ဒရယ်အတွက်လုတ်စရာနီလန်တစ်ခုပဲရှိတယ်လို့သမ္မတ Trump ကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာဒုက္ခသည်တွေအတွက်စခန်းကြီးတစ်ခုစောင့်မဲ့အစီအစဉ်ဟာအန်ဒရယ်များတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးလူမျိုးရေးဘာသာရေးအစွန်းရောက်တဲ့ပြုမှုမှုတွေဟာနိုင်ငံတကာအလဲမှာတိုင်းပြည်ကုန်သိက္ခာကိုဘယ်လိုရှုမြင်ခန့်နေရသလဲဆိုတာ
ကျွန်တော်တို့တိုင်းပြည်တစ်ပြည်လုံးက racist ပါတကယ်ကိုလူမျိုးခေါ်ကြတဲ့လူတွေအစင်တန်းမရှိတဲ့အကြမ်းဖက်သမားတွေလို့အဲဒါလိုမျိုးသူတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာပါ
အမေရိကန်ပြည်ထောင်စုကိုခေတ္တရောက်နေတဲ့လူခွင့်ရေးဆိုင်ရာကျိုးဆောင်ရှေ့နေဦးသိန်းသက်ဦးနဲ့တီးသက်မေးမြန်းထားတာကိုနားဆင်ရမှာပါ။အဲဒီနောက်ဦးအောင်ခေရဲ့မြန်မာရေးသုံးသပ်ချက်နဲ့အီရန်အသုံးတွေတင်ပေးနေတဲ့ဒေါ်လာလတ်တရဲ့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုလည်းပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်။အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညောင်ဝင်းအောင်တို့ကကြေညာပါမယ်ရှင်။
အမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းကိုဦးတည်သွားနေတဲ့ဟာရီကိန်းမုန်တိုင်း Nate ဟာမက္ကဆီကိုပင်လယ်ကွေ့အလယ်ပိုင်းကိုစနေနေ့ကကျော်ဖြတ်တဲ့အချိန်ဆက်အားကောင်းနေပြီးစနေညဘက်မှာကုန်းတွင်းပိုင်းဝင်ရောက်ဖွယ်ရှိတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကပြောပါတယ်။လက်ရှိမှာကိုပဲအမြင့်ဆုံးလေတိုက်နှုန်းတနာရီ150ကီလိုမီတာရှိနေပြီးပင်လယ်ကွေ့ကမ်းရိုးတန်းဒေသတစ်လျှောက်ကုန်းတွင်းပိုင်းကမှဝင်ခဲ့မှာ Nate မုန်တိုင်းဟာပြင်းအားအဆင့်နှစ်ရှိတဲ့ဟာရီကိန်းမုန်တိုင်းတစ်ခုဖြစ်သွားမယ်လို့ခန့်မှန်းထားပါတယ်။လူ Louisiana ပြည်နယ်ကနေ Alabama Florida ပြည်နယ်တွေရဲ့နေရာတစ်လျှောက်အထိဟာရီကိန်းမုန်တိုင်းအန်ဒရယ်နဲ့လှိုင်းကြီးမဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။အဲဒီနေရာတွေထဲမှာ2005ခုနှစ်ကကက်ထရီနာဟာရီကိန်းမုန်တိုင်းတန်ခံခဲ့ရတဲ့လူဝီဆီယားနာပြည်နယ်နယူးအော်လင်းစ်မြို့လည်းပါဝင်ပါတယ်။ Nate မုန်တိုင်းဝင်လာမယ်လို့ခန့်မှန်းချက်နဲ့လူဝီဆီယားနာပြည်နယ်ကန်ယူရန်စိတ်ဘာနတ်ပါရစ်မြို့ကတချို့နေရာတွေနဲ့နယူးအော်လင်းပြည်နယ်အရှေ့ပိုင်းကဒေသခံတွေကိုပြောင်းရွှေ့ကြဖို့တောက်ကြံတွေကညွှန်ကြားထားပါတယ်။အကောင်းဆုံးကိုမျှော်လင့်ထားပြီးအဆိုးဆုံးအတွက်ပြင်ဆင်ထားကြပါလို့လူဝီဆီယားနာပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ဘယ်အက်ဒဝတ်စ်ကစနေနေ့သတင်းစာရှင်းလင်းပွဲမှာဒေသခံတွေကိုသတိပေးခဲ့ပါတယ်။မုန်တိုင်းအားကောင်းလာပြီးကိုးပေအထိမြင့်တဲ့လှိုင်းတွေတက်လာမယ်လို့ခန့်မှန်းထားတာကြောင့်အမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းအလယ်ပိုင်းကကုန်သင်းမောတင်အဓိကစိတ်ကမ်းကြီးတွေကိုစနေနေ့ကပိတ်ထားပါတယ
်။အမေရိကန်အစိုးရအဆက်ဆက်ကမြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုတာဘယ်လိုရလဒ်မျိုးမှထွက်မလာခဲ့တဲ့အတွက်တခုတည်းသောနှီးလန်းကပဲအလုပ်ဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောပါတယ်။သမ္မတတွေနဲ့သူတို့ရဲ့အစိုးရတွေမြောက်ကိုရီးယားနဲ့စကားပြောခဲ့တာ25နှစ်တာရှိပါပြီ။သဘောတူညီချက်တွေရယူပြီးငွေတွေအများကြီးပေးခဲ့ကြပါတယ်။အလုပ်မဖြစ်ခဲ့ပါဘူး။စာရွက်ပေါ်ကမှင်တော်မချောက်သေးခင်သဘောတူညီချက်တွေကိုချိုးဖောက်ခဲ့တာပါပဲ။အမေရိကန်စစ်ဆက်ညှိနှိုင်းသူတွေကိုအယူလုပ်ခဲ့တာပါပဲ။စိတ်မကောင်းပါဘူး။ဒါပေမဲ့အလုပ်ဖြစ်မဲ့နီလန်တစ်ခုကတော့တခုတည်းပဲရှိပါတယ်လို့သမ္မတထရမ့်က Twitter မှာရေးပါတယ်။သူဘာဆိုလိုလဲဆိုတာကိုတော့ထရမ့်ကရှင်းရှင်းလင်းလင်းပြောမသွားခဲ့ပေမဲ့အခုလိုပြောဆိုတာမျိုးကသူ့စိတ်ထဲမှာစီးရီးယားလှုပ်ဆောင်မှုစဉ်းစားနေတယ်ဆိုတာထပ်ပြလိုက်ပုံရပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကနေကိုကိုတိုင်းနဲ့မဟာမိတ်တွေကိုကာကွယ်ဖို့အတွက်လိုအပ်တယ်ဆိုရင်မြောက်ကိုရီးယားကိုအမေရိကန်ကလုံးဝဖျက်ဆီးပစ်မယ်လို့သမ္မတကပြောထားမှုပါတယ်။ဒီသတင်းမှအစောပိုင်းကအမေရိကန်ထိပ်တန်းစစ်ဘက်ခေါင်းဆောင်တွေသူတို့ရဲ့ဇနီးတွေတွေနဲ့တွေ့ဆုံပွဲတစ်ခုအတွင်းမှာဒါဟာမုန်တိုင်းကိုမတိုက်ခင်ငြိမ်သက်ချင်းမျိုးသာဖြစ်တယ်လို့မစ္စတာထရမ့်ကသတင်းနောက်တွေကိုပြောပါတယ်။ဘာဆိုလို့လဲဆိုတာရှင်းပြဖို့မေးတဲ့အခါမှာသူကသိရပါလိမ့်မယ်လို့သာပြန်ဖြေသွားပါတယ်
။မွေးစည်းဝါးမောင်ကိုကူတာလို့တရားမဝင်လုပ်ငန်းတွေဟာမြောက်ကိုရီးယားဆိုရနဲ့သူတို့ရဲ့စီးရေးအစီအစဉ်တွေအတွက်လိုအပ်တဲ့ရန်ပုံငွေရှာပေးနေတဲ့အဓိကလုပ်ငန်းတွေဖြစ်ပါတယ်။ဒါပေမဲ့နိုင်ငံတကာတန်ခတ်ရည်ရွယ်မှုတွေကြောင့်မြောက်ကိုရီးယားရဲ့စီးပွားရေးအရင်းမြစ်တွေထိခိုက်လာနေတာနဲ့အမျှမြောက်ကိုရီးယားဆိုရကနောက်ထပ်တရားမဝင်စီးပွားရေးလုပ်ငန်းတွေပဲပြောင်းနေပုံရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းအာဖရိကဒေသမှာဖော်ထုတ်တွေ့ရှိတဲ့ကြန့်ချူမောင်ကိုကူးလုပ်ငန်းထောက်ဝဲကျော်မှာမြောက်ကိုရီးယားတန်တမန်တွေပါဝင်ပတ်သက်နေတာကို2019ခုနှစ်စက်တင်ဘာလကထုတ်တဲ့သုတေသနအစင်ကစားတစ်ခုမှာဖော်ပြထားပါတယ်။ခိုးယူသူတွေရဲ့အန်ဒရယ်နဲ့ကြန့်တွေရင်ဆိုင်နေရတာတော့မှာပဲအာဖရိကနိုင်ငံတွေကတင်းတင်းမာမာရည်ရွယ်လှုပ်ဆောင်မှုတွန်းဆုတ်နေကြပါတယ်။အာဖရိကဒေသမှာကြန့်တည်ဆိုးမှုအရေအတွက်ဟာမွေးဖွားနှုန်းနဲ့တိတ်မကြခင်မှာပဲပုံများသွားလိမ့်မယ်လို့ကြန့်တော်ဝါဆိုင်ရာနိုင်ငံတကာဖောင်ဒေးရှင်းကပြောပါတယ်။ 2014ခုနှစ်ကတောင်အာဖရိကတနိုင်ငံထဲမှာတင်ကြန့်ကောင်ရေ1200ကျော်အသက်ခံရတာကြောင့်2008ခုနှစ်ခေတ်ကဆိုရင်ရာခိုင်နှုန်း9000တိုးသွားတာပါပြောဆိုတာမရှိသလောက်ဖြစ်နေတဲ့မြောက်ကိုရီးယားရဲ့ဒီတရားမဝင်ရောင်းဝယ်လုပ်ငန်းဟာဆက်ပြီးကြီးထွားလာနေတယ်လို့အစိုးရခံစားကိုပြုစုရေးသားသူတောင်အာဖရိကသုတေသည်သတင်းတော့ဂျူလီယန်ရက်ဒီမာယာက VOA ကိုရီးယားဘာသာဌာနကိုပြောပါတယ်
စပိန်နိုင်ငံကနေကက်တလိုနီးယန်းဒေသခွဲထွက်ဖို့ပြီးခဲ့တဲ့သတင်းပတ်တဲ့လူထုဆန္ဒခံယူပွဲလှုပ်ခဲ့ပြီးနောက်ပိုင်းထောင်ထဲကြီးတဲ့ဆန္ဒပြသူတွေဟာဘာစီလိုနာမက်ဒရစ်နဲ့အခြားမြို့တွေမှာစနေနေ့ကစုဝေးခဲ့ကြပါတယ်ဆန္ဒပြသူတွေအနေနဲ့စပိန်အလံကိုရောကက်တလိုနီးယန်းအလံကိုပါဘယ်လံကိုမှမဝေရမ်းကြဖို့နဲ့အင်ကြီးအဖြူဗျောင်းကိုသာဝတ်ဆင်ကြဖို့ဆန္ဒပြပွဲခေါင်းဆောင်တွေကတတိပေးထားပါတယ်ဆွေးနွေးပွဲအတွက် Let's Talk ဆိုတဲ့ကြွေးကြော်သံကိုဆန္ဒပြခေါင်းဆောင်တွေပို့ပြီးကြဲကြဲလောင်လောင်သုံးလာကြပါတယ်စပိန်နိုင်ငံမက်ဒရစ်မြို့တော်မှာတော့ခွဲထွက်ရေးဆန္ဒပြသူတွေနဲ့အပြိုင်စပိန်နိုင်ငံညီညွတ်ကြဖို့အတွက်တီးခြားဆန္ဒပြပွဲတွေကိုလည်းညှိနှိုင်းစွာလုပ်ခဲ့ကြပါတယ်ကက်တလိုနီးယန်းခွဲထွက်ရေးလူထုဆန္ဒခံယူပွဲရဲ့မဲရလတ်တွေဟာတရားမဝင်ကြောင်းစပိန်အစိုးရကကြေညာထားပါတယ်ကက်တလိုနီးယန်းခွဲထွက်ခေါင်းဆောင်တွေကရှိဆက်ဘလို့ဆက်လုပ်ရမလဲဆိုတဲ့အကြက်တဲနဲ့ရင်ဆိုင်နေရပြီးတွေးဆောင်ဆွေးနွေးရေးလုပ်ဖို့စပိန်အစိုးရကိုတောင်းဆိုထားပါတယ်ခွဲထွက်ရေးအငင်းပွားမှုဟာလက်နက်ကင်ပဋိပက္ခဘက်ကိုဦးတည်နေနိုင်တယ်လို့အန်ဒီရဲ့ရှိချောင်း EU အစင်းမြင်အရာရှိတူကသတိပေးပါတယ
် UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတနင်္ဂနွေနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်၈သိန်းကျော်ကိုထားဖို့အတွက်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတစ်ခုတည်ဆောက်ရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစီအစဉ်ဟာအန်ဒရယ်ကြီးတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတူကစနေနေ့မှာပြောပါတယ်။စကမ်းထဲမှာလူဦးရေအများများလွန်းတာဟာအန်ဒရယ်ရှိတဲ့ယောဂပိုးတွေအလင်းအများပြန့်ပွားသွားနိုင်တဲ့အန်ဒရယ်မြင်လွန်းတာကြောင့်ဖြစ်တယ်လို့ပြောပါတယ်။စကမ်းကြီးတစ်ခုတည်းစောက်မဲ့အစားနေရာအသစ်တွေမှာနောက်ထပ်စကမ်းတွေစောက်ဖို့ဘင်္ဂလားဒေ့ရှ်အနေနဲ့စဉ်းစားသင့်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရောဘတ်ဝေါ်ကင်စ်က AFP သတင်းဌာနကိုပြောပါတယ်။လူအများကြီးကိုတိတ်သေးလွန်းတဲ့နေရာတစ်ခုမှာစုပြုံထားတာဟာအထူးသဖြင့်ယောဂပိုးဝင်မှုတိတ်ကိုအကာအကွယ်မဲ့လွန်းတဲ့လူတွေအတွက်အန်ဒရယ်ရှိပါတယ်လို့ဝေါ်ကင်စ်က AFP ကိုပြောပါတယ်။ကူးစက်နိုင်တဲ့ယောဂပုတွေပြန့်ပြီဆိုတော့လည်းအရန်ကိုမြင်မြန်ဆန်ဆန်ပြန့်ပွားသွားမှာဖြစ်ပြီးတော့စကန်းတွေမှာမီဘေးအန်ဒရယ်ကလည်းကြီးလွန်းတယ်လို့ဝါကင်းစ်ကဆိုပါတယ်။စကန်းတစ်ခုထဲမှာဆူထားတာတဲ့စကန်းတွေခွဲထားတာကလူတွေကျန်းမာရေးအခြေအနေနဲ့လုံခြုံရေးပိုင်းတွေကိုစီမံခန့်ခွဲရတာအများကြီးပိုပြီးလွယ်ကူစေပါတယ်လို့ဝါကင်းစ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဗန်ကြားချက်နဲ့အကူအညီပေးအဖွဲ့တွေရဲ့လုပ်ငန်းကိုပေါင်းစပ်ညှိနှိုင်းဖို့စကန်းတဲ့နေရာမှာအဆောက်အဦတွေကူညီဆောက်လုပ်ပေးဖို့ကုလသမဂ္ဂနိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာအဖွဲ့ IOM ကသဘောတူထားပါတယ်။အခုဒီစောက်ဖို့စီစဉ်ထားတဲ့စကန်ဟာလက်ရှိမှာအကြီးဆုံးလို့ယူဆထားကြပြီးဒုက္ခသည်3သိန်းပတ်ဝန်းကျင်လောက်ရှိကြတဲ့ယူဂန္ဒါနိုင်ငံက BDBD စကန်နဲ့ကင်ညာနိုင်ငံကဒါဒါဘ်စကန်တွေထက်ပိုကြီးပြီးကမ္ဘာအကြီးဆုံးဒုက္ခသည်စကန်ဖြစ်လာမှာပါဒီစကန်ကိုလက်ရှိကူတူပါလောင်စကန်ဘေးကအေက3000အကျယ်ရှိတဲ့မြေမှာစောက်ဖို့ရထားပါတယ
်ဗီတနင်္ဂလန်နာမျိုးသဘာဝသမိုင်းပြတိုက်နားမှာစနေနေ့ကလမ်းသွားလမ်းလာတွေကိုကားတစ်စင်းကဝင်တိုက်ခဲ့လို့လူအတော်များများဒဏ်ရာရသွားတဲ့ဖြစ်ရပ်ကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်လန်ဒန်ရဲတပ်ဖွဲ့ကသတ်မှတ်လိုက်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့လူတဦးကိုဖမ်းဆီးထားပြီးဘာကြောင့်အခုလိုဖြစ်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့စုံစမ်းနေကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ကားနဲ့ဝင်တိုက်မှုကြောင့်လူ12ဦးဒဏ်ရာရပြီး9ဦးကတော့ဆေးရုံတင်ထားရပါတယ်။ဗီတနင်္ဂနွေမှာအခုနှစ်အတွင်းကားတိုက်မှု3ခုအပါအဝင်လူတွေတေဆေလောက်တဲ့တိုက်ခိုက်မှု5ခုဖြစ်ပြီးနောက်လုံခြုံရေးတတိပေးချက်အဆင့်ကိုဒုတိယအမြင့်ဆုံးထိတိုးမြှင့်ထားပါတယ်။
ပျောက်ဆုံးနေတဲ့ဆွေရင်မျိုးသမီးတရင်တော်ခင်ဝေါ်ရဲ့ဦးခေါင်းနဲ့ခြေထောက်တွေကိုပြန်တွေ့ပြီလို့ဒိမတ်ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လကဒိမတ်လူမျိုးတီထွင်သူဖီတာမစ်ဆန်ကိုတိုင်တိစောက်ထားတဲ့ရေငုပ်သင်းမောပေါ်တက်သွားပြီးတဲ့နောက်ခင်ဝေါ်ပျောက်သွားခဲ့တာပါ။ဝေါ်ရဲ့ဦးခေါင်းခြေထောက်တွေအဝေအစားတွေနဲ့အတူရေထဲမှာနစ်နေအောင်လေးတဲ့နဲ့အရာဝတ္ထုတွေထည့်ထားတဲ့အိတ်တွေကိုဒိမတ်ကမ်းလွန်မှာရေငုပ်သမားတွေရှာတွေ့ခဲ့တယ်လို့ကိုပင်ဟေဂင်မျိုးရဲတပ်ဖွဲ့စုံစမ်းမှုယွန်မိုလာယန်ဆန်ကစနေနေ့မှာဒီနောက်တွေကိုပြောပါတယ်။ရှာတွေ့တဲ့ဦးခေါင်းဟာဝေါ်ရဲ့ဦးခေါင်းဖြစ်တယ်ဆိုတာကိုတော်ပဲဆိုင်ရာမှုကင်းစစ်သည်ပဲပညာရှင်တွေကတောက်ကြနေမှာအတည်ပြုခဲ့တယ်လို့ရန်ဆန်းကပြောပါတယ်။ဝေါ်ရဲ့ဥကောက်မဲ့ခန္ဓာကိုယ်ကတော့သူပျောက်ဆုံးပြီး7ရက်အကြာဩဂုတ်လ22ရက်နေ့မှာကိုပင်ဟေဂင်မြို့နားကရေထဲမှာတွေ့ထားပြီးသားပါ။အသက်46နှစ်အရွယ်တီထွင်သူမက်ဆန်းကိုတော့ဩဂုတ်လ7ရက်နေ့ကတည်းကရဲတပ်ဖွဲ့ကဖမ်းထားပါတယ်။ဝေါ်ဟာဒီမော့ပေါ်မှာရှိနေတဲ့အချိန်လေးလံတဲ့တန်တကားကြီးခေါင်းမှာရိုက်မိပြီးတည်ဆုံသွားတာကြောင့်သူထိတ်လန့်ကြောက်ရွံ့ပြီးခန္ဓာကိုယ်ကိုရေထဲပစ်ချလိုက်တာလို့မက်ဆန်းကဆိုပါတယ်။ ဒါပေမဲ့ဝေါ်ရဲ့ဦးကောင်းမှာအပြင်းနဲ့ထိခိုက်ထားတဲ့ဒဏ်ရာမျိုးမရှိဘူးဆိုတာတွေ့ထားတယ်လို့ရဲတပ်ဖွဲ့ကစနေနေ့မှာပြောပါတယ်
။အော်တိုဘာလ9ရက်စနေနေ့ကကြားရောက်တဲ့ရုရှားသမ္မတပူတင်ရဲ့အသက်65နှစ်မြောက်မွေးနေ့မှာရုရှားနိုင်ငံမျိုးပေါင်း80ကျော်မှပြည်သူတွေစုရုံးဆန္ဒပြခဲ့ကြပါတယ်။ဒါဟာအတိုက်ခံခေါင်းဆောင်ရှေ့နေ Alex Navalny ကသူ့ကိုသမ္မတရွေးကောက်ပွဲဝင်ခွင့်ပေးလာအောင်အနာဝိုင်းတွေကိုဖိအားပေးဖို့ဆိုတဲ့တောင်းဆိုချက်အတွက်ဆန္ဒပြကြတာဖြစ်ပါတယ်။မော်စကိုမြို့ခရမလင်နန်းတော်နာကဆန္ဒပြပွဲကိုရဲကခွင့်ပြုခဲ့ပြီးသမ္မတပူတင်မွေးနေ့မှာဆန္ဒပြပွဲတွေကိုဖြိုခွင်းတယ်ဆိုတာမျိုးမဖြစ်အောင်ရှောင်ရှားလိုတဲ့သဘောလို့သုံးသပ်ကြပါတယ်။အဓိကဆန္ဒပြပွဲကတော့ပူတင်ရဲ့မွေးရဇာတိစိန့်ပီတာစဘတ်မြို့မှာပြုလုပ်ခဲ့ပြီးဆန္ဒပြသူတွေကလမ်းတွေပိတ်တာမျိုးလူညွန်ရေးတပ်ဖွဲ့တွေကိုဆန့်ကျင်တာမျိုးတွေလုပ်ခဲ့ပြီးနောက်ပိုင်းမှာရဲနဲ့ဆန္ဒပြသူတွေကြားပကဖြစ်ခဲ့ကြပါတယ်အခုဆိုလို့ရှိရင်ဆန္ဒပြပွဲနဲ့ပတ်သက်လို့လူ250ကျော်ကိုဖမ်းဆီးထားကြောင်းလည်းသိရပါတယ် Direct from Washington The
Voice of America The VOA အော်တော်ဘာလာရှိရဲ့တင်းငွေနဲ့မနက်ခင်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါအခုလူခွင့်ရေးဆိုင်ရာဥပဒေပညာရှင်ဦးသိန်းတန်ဦးနဲ့တီးတန်မင်းမြန်ခန့်ကိုနားဆင်ရပါမယ်ရှင်မြန်မာနိုင်ငံမှာအမျိုးဘာသာရေးအယူသဲသူတချို့ကဖျားဆီးရမှာမွတ်စလင်ဈေးတွေကိုနိုင်ထက်စီးနှင်းမောင်းထုတ်နေတဲ့ကိစ္စမျိုးကြောင့်နိုင်ငံတကာမှာတိုင်းပြည်ရဲ့ဂုဏ်သိက္ခာအထူးကျဆင်းရတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးရှင်းနေတူဖြစ်သူဦးသိန်းတန်ဦးကပြောပါတယ်။အမေရိကန်ပြည်ထောင်စုအိုက်ဒါဟိုပြည်နယ်ဘရိုက်ခမ်ရန်တက္ကသိုလ်ပြောင်းလဲနေတဲ့ကဘာပေါ်ကတရားဥပဒေစိုးမိုးမှုနဲ့ဘာသာရေးဆိုတဲ့ဆွေးနွေးပွဲကိုတက်ရောက်စင်မှာသူရင်ဆိုင်ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့အခုလိုစပြီးတော့ပြောပါတယ်။
ကျွန်တော်တို့ဆွေးနွေးပွဲမှာကျွန်တော်ပါဇက်ကိုမပေးရပါဘူးဒီအလို့သဘောဆွေးနွေးတာတွေရောထမင်းဝိုင်းကော်ဖီဝိုင်းမှာရောနောက်ဒီကျွန်တော်တို့ဆွေးတင်ပြတဲ့ဒီဆမ်ပိုစီယမ်မှာရောဒါအများကြီးပြောကြပါတယ
်သူတို့အတိအထောက်ပြတဲ့အချက်တွေကဘာလို့လဲဆရာ
သူတို့ကအခုရတဲ့ရရှိတဲ့သတင်းတွေကကျွန်တော်တို့တိုင်းပြည်မှာဂျန်နိုဆိုက်ပေါ့လူမျိုးရုံးတပ်ဖြတ်မှုတွေလုပ်နေတယ်နောက်တစ်ခါအဲ့ဒီလိုရိုဟင်ဂျာတွေအပေါ်မှာကျွန်တော်တို့က crime against humanity ပေါ့လူသားမျိုးနွယ်စုပေါ့ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့တိုင်းပြည်တစ်ပြည်လုံးက racist ပေါ့တကယ်ကိုလူမျိုးခွဲခြားတဲ့လူတွေအစင်တန်းမရှိတဲ့အကျန့်ဖက်သမားတွေလို့အဲဒီလိုမျိုးတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာပ
ါဆိုတော့ဆွဆွဲချက်တော့ဟုတ်ပြီဆိုသူတို့ရဲ့ပြတဲ့အထောက်အထားကတော့နိုင်ငံတကာမီဒီယာထဲမှာပါတဲ့အချက်လက်ပဲလားသူတို့မဟုတ်တခြားဘယ်လိုအထောက်အထားတွေသူတို့ပြနိုင်မှာလဲဆရာ
သူတို့ကဒီမှာလာတဲ့ပညာရှင်တွေကတော့သူတို့ဒီကျွန်တော်တို့ Wire News ပေါ့နော်အဲ့ဒီအဓိကအားဖြင့်ပြောရင်အဲ့လိုသတင်းမီဒီယာတွေမှာတက်တဲ့အချက်လက်တွေကသူတို့ပြောတာအဲ့တော့သူအဲ့ဒီဟာကိုပဲသူတို့အဓိကထားပြောတာပေါ့နော်ဟိုကျွန်တော်တို့ခြေပါချက်တွေကိုလည်းတချို့သူတို့နားမလဲ
ဆရာတို့ဒီလိုနိုင်ငံတကာစာမျက်နှာမှာတက်ပြီးတော့နိုင်ငံတကာဖိုရမ်တွေမှာတက်ပြီးတော့ဆွေးနွေးရတဲ့အခါမှာတကယ်အဖြစ်မှန်ကိုပြောဖို့အတွက်မြန်မာနိုင်ငံဘက်ကပံ့ပိုးပေးမှုဘယ်လိုဟာလူတွေလို့ဆရာပြောချင်ပါလဲဆရာ
ဟိုကျွန်တော်တို့ကခုကျွန်တော်ဒီမှာရောက်တော့အဲ့ဒီစင်ပိုစီယံပြီးတဲ့အခါမှာကျွန်တော်6ရက်5ရက်နဲ့6ရက်မှာဒီမှာဆက်ပြီးတော့နယူးဇီလန်မှာကျွန်တော်တို့ United State ရဲ့ State Department နဲ့ကျွန်တော်တို့တွေ့ရတယ်တွေ့ပြီးတော့အဲ့ဒီဒီ International Religious Freedom Affair ဟို Commission နဲ့လည်းကျွန်တော်တို့တွေ့ရတယ်ဒါဟာသမရခန့်ပြီးတော့ Congress ကအတည်ပြုထားတဲ့အဖွဲ့ပေါ့နော်အဲ့ဒီဟာတွေနဲ့တွေ့ရတာဆိုတော့တော်တော်အရေးကြီးတယ်ဗျအစိုးရတပိုင်းနဲ့ကျွန်တော်တို့တွေ့ရတာဗျတွေ့ရတာကအဲ့ဒီမှာလဲမေးခွန်းတွေလာတယ်။နောက်ကျွန်တော်တက်တဲ့အထက်မှာဥရောပသမဂ္ဂပါလီမန် EU ပါလီမန်ကိုယ်စားလှယ်တွေပါတယ်။ဆိုတော့သူတို့ကတော့ကျွန်တော်တို့ကအတော်အမြင်ဆောင်တယ်လို့ပြောရမှာ။အဲ့တော့အမှန်တကယ်ကတော့ကျွန်တော်တို့ကတော့အခုလာတာကတော့ပညာရဆိုင်ရာဆွေးနွေးပွဲနဲ့လာတာပေါ့နော်။ကျွန်တော်ဘာအထောက်အကူမှမရပါဘူး။အဲ့တော့ဒီမှာကျွန်တော်တို့လက်တွေ့တွေ့ရတာကတော့ကျွန်တော်တို့ကမီဒီယာဝော်ဖယ်ရမှာပေါ့နော်။နိုင်ငံတကာကျွန်တော်အများကြီးကြာရှုံးနေတယ်။သူတို့ပြောတာတွေကအောင်ပွဲခံတယ်။ကျွန်တော်တို့ရှင်းလို့မရနိုင်ဘူး။ဆိုတော့သူတို့ဘက်ကအတူနေရာတကာမှာအခြေအတွင်းကိုနေရာတိုင်းမှာအာဏာပိုင်အတိုင်းဟောမှာဖြစ်စေလွှတ်တော်မှာဖြစ်စေတော့ဒီလိုဒီ academic ဒီပညာရှင်အတိုင်းဟောမှာဖြစ်စေအများကြီးထိုးဖောက်ထားနေတာတွေ့ရတယ်ကျွန်တော်တို့ဘက်ကလို့တယောက်စာနှစ်ယောက်စာပြန်တုတ်ပြန်နေရတာပေါ့
မြန်မာပြည်ဘက်ကအထောက်ထားဆရာတို့ရဲ့ခုခံခြေပန်းနိုင်ဖို့အတွက်အင်အားအနေနဲ့ပံ့ပိုးမှုပေးနိုင်တဲ့မြန်မာဘက်ကမီဒီယာတို့အစိုးရထုတ်ပြန်ကြေညာချက်တို့အစိုးရဘက်ကအထောက်ထားနဲ့ခေါ်ပြတာတို့အားနဲ့ရဆိုရင်တော့
အမှန်ပါလေခင်ဗျာကျွန်တော်တို့ဘက်ကစစချင်း transparency လုံးဝမရှိခဲ့ဘူးကျွန်တော်တရားထက်အမြင်ကပြောရလို့ရှိရင်ဒီကုလသမဂ္ဂရဲ့ fact finding mission ပေါ့ဗျာအဲ့ဒီဟာတွေနဲ့ဒီတန်တမန်တွေဒီနိုင်ငံတကာသတင်းမီဒီယာတွေပြည်တွင်းသတင်းမီဒီယာတွေသွားခွင့်မပေးခဲ့တာဟာလုံးလုံးမှားတယ်အဲ့ဒါတောင်မှကျွန်တော်တို့ကကိုဖီအန်န်ကော်မရှင်အစီရင်ခံစာကယ်လို့ကျွန်တော်ဒီလောက်ပြောလို့ရတာအာနန်ကော်မရှင်ရဲ့အစီရင်ခံစာတော့သူတို့ကဖျားဖြစ်တယ်တရားမျှတမှုရှိတယ်လို့သူတို့လက်ခံတယ်
နောက်တစ်ခုကအဲ့လိုမြန်မာနိုင်ငံဘက်ကနိုင်ငံတကာစီအောင်အဖြစ်မှန်ကို ဒါလာရောက်လေးလာခွင်းတို့ချင်းကခွင်းတို့ပြဖို့အားနေသလိုတစ်ဖက်မှာလည်းပဲအမျိုးသားရေးအယူသီးရဲ့လူတွေအခုဆိုလို့ရှိရင်ပဲအဖျားပေါ်မှာဖျားပွဲမှာဘာသာကြားဈေးရောက်တာကိုရဲဆဲဆဲဖုန်ကြီးတချို့အားလုံနေတာဒီပုံကြီးတွေကလည်းပဲပို့ပြီးဆိုးစေတယ်လို့ထင်ပါတယ
်ဟုတ်တယ်ဗျအဲ့ဒီကိစ္စကျွန်တော်တို့အမေတိုက်ရိုက်ကိုအမေခံရတာပဲသူတို့ကဘေးရမြဘလို့သိတယ်ကျွန်တော်လည်းမသိဘူးအဲ့တော့ကျွန်တော်ဒီမှာဒီ state မှာတည်းနဲ့တွေ့တဲ့အခါမှာအဲ့ဒီကိစ္စကိုမေးတယ် EU ကလည်းပြောတယ်အဲ့တော့ကျွန်တော်ကဒါဟာအတီးပြုတ်လို့မညာသေးတဲ့သတင်းပေါ့နော်မလို့ပြောတဲ့အခါမှာအဲ့ဒီလိုနိုင်ငံမျိုးမှာဘာသာရေးလွတ်လပ်ခွင့်မရှိဘဲနဲ့ဗိုလ်ကျနဲ့ atrocities ပေါ့လုပ်နေတဲ့နိုင်ငံမှာငါတို့ဘယ်လိုလုပ်ပြီးတော့ရင်းနှီးမြှုပ်နှံမလဲဆိုတော့ဒါဟာသိအရေးကြီးတယ်အဲ့တော့တိုင်းပြည်ထဲမှာရှိတဲ့အခီခတ်တုံးတုံးလူတွေကသူတို့နိုင်ငံရေးအာဏာတစ်ခုတည်းကြည့်ပြီးတော့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ပြဿနာတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့အကြက်တဲလို့ထင်နေတာအဲ့သူတို့ဒါသူတို့လက်ကမောက်ခတ်ဖို့လို့ထင်းနေတာဒါမှမဟုတ်တိုင်းပြည်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်ဖို့အမုန်းတရားတွေဖြန့်ချိဖို့သူတို့ဒလူအကြီးကျယ်လုပ်နေတာတကယ်တကယ်ကြတော့သူတို့လှုပ်တဲ့လောကတည်းကြောင့်ကျွန်တော်တို့ကကဘာပေါ်မှာအရှက်တကွဲအကျိုးနည်းဖြစ်ပြီးတော့အဲ့ဒီလူတက်ကြီးရွယ်ကိုဖိုးကြီးကိုရွှေကုံဖျားပေါ်မှာအနိုင်ကျင့်နဲ့ကိုတိလက်ရောက်လှုပ်တယ်ဆိုတော့စွစွဲချက်တွေကိုတက်ဆိုင်ရာနိုင်ငံတော်အစိုးရကလည်းဘာမှမလုပ်ရဲဘူးပေါ့နော်ဒါတရားဥပဒေဆိုမှမလုံးဝမရှိဘူးလို့မြင်တဲ့အခါကျတော့ကျွန်တော်တို့ရဲ့နိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုဆိုတာတော်တော်တုံ့နှုတ်เสียရလို့ထင်သွားစေတယ်ပေါ့ဗျာဒါလုံးဝမကောင်းပါဘူ
းလူခွင့်ရေးရှင်နဲ့ဦးသိန်းတန်ဦးကိုဦးကျော်စံသားက VOA Studio မှာဖိတ်ခေါ်မေးမြန်းထားတာဖြစ်ပါတယ်ရှင်တွေ့ဆုံမေးမြန်းထားတဲ့အပြည့်အစုံကိုတော့လာမယ့်ဗုဒ္ဓဦးနဲ့ညမြတ်အရေးသုံးသက်ချက်မှာနားဆင်နိုင်ကြပါတယ်အခုမြန်မာအရေးသုံးသက်ချက်ကိုဆက်ပြီးထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ပြည်ထနာဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အတူဖြည့်ဆင်းရမယ်နှစ်နိုင်ငံကိစ္စဖြစ်ပေမဲ့နှစ်ပေါင်းများစွာသက်ဆိုးရှည်လာတာကြောင့်ဒေသဆိုင်ရာပြည်ထနာဖြစ်လာရပုံကိုဥအောင်ခင်သုံးသက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်မှာရခိုင်မွတ်စလင်တွေဝင်ရောက်ခိုလုံတာဟာအစောပိုင်းမှာမြန်မာဘင်္ဂလားဒေ့ရှ်ဖြစ်ရှင်းရမယ်နှစ်နိုင်ငံပြဿနာဖြစ်ပါတယ်အချိန်ကြာလာလို့လက်နက်ကင်ပဋိပက္ခဖြစ်တဲ့အခါမှာဒေသဆိုင်ရာပြဿနာဖြစ်လာပါတယ်ရခိုင်မြောက်ပိုင်းတည်ငြိမ်ရေးကိုအိန္ဒိယတရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလူလာပါတယ်ရခိုင်ရိုဟင်ဂျာလွတ်မြောက်ရေးတပ်ရဲ့တိုက်ခိုက်မှုကြောင့်ရခိုင်မြောက်ပိုင်းဟာမွတ်စလင်လက်နက်ကင်တွေလှုပ်ရှားရနေမည်ဖြစ်လာပါတယ်။ဒါပေမဲ့ဒီအချက်ကိုဒုက္ခတွေပြဿနာကလွှမ်းမိုးနေပါတယ်။မြန်မာအစိုးရတပ်ရဲ့ရက်ဆက်မှုကြောင့်ရခိုင်မွတ်စလင်တွေဒုက္ခတွေအဖြစ်ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတာဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးနဲ့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကဝေဖန်ရှုံ့ချကြပါတယ်။အိန္ဒိယအစိုးရကတော့မြန်မာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်ခံရတာကိုစိုးရိမ်မိကြောင်းမြမအချုပ်ချာအာနာကိုရိုသေလေးစားပြီးရင်းရမ်းရင်းနဲ့တရားမျှတရေးရရှိအောင်သက်ဆိုင်သူအားလုံးကြိုးပမ်းလိုက်မယ်လို့မျှော်လင့်ကြောင်းဝန်ကြီးချုပ်မိုဒီစက်တင်ဘာလအစောပိုင်းကနေပြည်တော်ကိုလာရောက်စဉ်ထုတ်ဖော်ပြောဆိုသွားပါတယ
်မြမရည်တဲ့ဗိုလ်ချုပ်ကြီးတင်အောင်ဆန်းရဲ့အိန္ဒိယခီးစဉ်အတွင်းမြမကိုစစ်လက်နက်ပစ္စည်းရောင်းဖို့အိန္ဒိယကာကွယ်ရေးဌာနကသဘောတူလိုက်ပါတယ်ဝိုင်းဝန်းဝေဖန်ခံရတဲ့မြမစစ်တပ်နဲ့စီအရပူပေါင်းဆောင်ရွက်ဖို့အိန္ဒိယကသဘောတူတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတဲ့ဒုက္ခသည်တွေကိုကယ်ဆယ်ရေးအကူအညီပေးဖို့လည်းအိန္ဒိယကသဘောတူထားပါတယ်။ဒါပေမဲ့အိန္ဒိယမှာခိုလုံနေတဲ့ရိုဟင်ဂျာအမျိုးခံဒုက္ခသည်တွေကိုတော့နှင်ထုတ်ဖို့အိန္ဒိယအစိုးရကပြင်ဆင်နေပါတယ်။အိန္ဒိယမှာခိုလုံတဲ့ရိုဟင်ဂျာအုပ်စုနဲ့ပါကစ္စတန်အခြေစိုက်မွတ်စလင်အကြမ်းဖက်အဖွဲ့တွေအဆက်အသွယ်ရှိတယ်လို့အိန္ဒိယအာဏာပိုင်တွေကယူဆပါတယ်။အိန္ဒိယအရှိမျောက်ပြည်နယ်ကတိုင်းရင်းသားတပုံတွေကိုမြန်မာပြည်တဲ့အထိအိန္ဒိယစစ်တပ်ကလိုက်လံတိုက်ခိုက်နိုင်တာဟာမြန်မာအစိုးရတပ်ရဲ့ကူညီရိုင်းပင်းမှုကြောင့်ဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာမွတ်စလင်အကြမ်းဖက်အုပ်စုကတိုက်ခိုက်တာကိုတရုတ်အစိုးရကရှုံ့ချပြီးဒေသတည်ငြိမ်အေးချမ်းရေးအတွက်မြန်မာအစိုးရလုတ်ကင်နေရာတွေကိုထပ်ခွန်ကြောင်းမြန်မာအစိုးရရဲ့ကြိုးပမ်းမှုကိုအပြည်ပြည်ဆိုင်ရာကကူညီသင့်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကစက်တင်ဘာ23ရက်နေ့ကထုတ်ဖော်ပြောဆိုပါတယ်။ရှင်ဂျန်ပြည်နယ်ကအစ္စလာမ်အကြမ်းဖက်သမားတွေတီးခြားနိုင်ငံတည်ထောင်မှုရည်ရွယ်တဲ့လှုပ်ရှားမှုဟာတရုတ်ရဲ့သင်္ကန်းစာဖြစ်ပါတယ်။ဝီဂါတိုင်းရင်းသားလှုပ်ရှားမှုနဲ့အစ္စလာမ်အကြမ်းဖက်ဝါဒပေါက်ဆက်နေတယ်လို့တရုတ်ကယုံကြည်တာမှုရှင်ဂျန်လုံခြုံရေးအတွက်အစိုးရစစ်တပ်ရဲအဖွဲ့နဲ့ပြည်သူစစ်တွေကိုအသုံးပြုနေတာတွေ့ရပါတယ်။
ရခိုင်ပြည်နယ်လူမှုစီးပွားဖွံ့ဖြိုးတိုးတက်မှုမှာအိန္ဒိယနဲ့တရုတ်အဓိကပါနေတာကို အာနန်ကော်မရှင်အစီရင်ခံစာမှာဖော်ပြပါတယ်ကလရန်ဘက်ဆောင်တည်ယူပို့ဆောင်ရေးစီမံကိန်းဟာအိန္ဒိယနဲ့ရခိုင်ပြည်နယ်ကိုလမ်းခင်းပေးမှာမို့နှစ်ဖက်စလုံးအကျိုးရှိမှာဖြစ်ပါတယ်စစ်တွေရင်းနဲ့စေကန်းကိုအိန္ဒိယကစောက်ပြီးဖြစ်လို့ချင်းရခိုင်နဲ့မီဇိုရန်ပြည်နယ်ကိုဆက်သွယ်ဖို့ပဲကြံပါတယ်တရုတ်ကလည်းမဒီးကျွန်းကရေနံဓာတ်ငွေပိုင်လိုင်းနဲ့ကြောက်ဖြူအထူးစီးပွားရေးဇုန်စတာတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမှပါဝင်နေပုံကိုအာနန်ကော်မရှင်အစီရင်ခံစာမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာ BCIM ၄နိုင်ငံစီးပွားရေးဇင်းညံတည်ဆောက်ရေးကိုဟန်တားတဲ့နေရာမှာရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာဟာရှေ့တန်းကပါဝင်နေပါတယ
်။ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယနဲ့မြန်မာကိုဆက်သွယ်မဲ့ BCIM ၄နိုင်ငံစီးပွားရေးဇင်းညံအကောင့်အထည်ဖော်ရေးဟာတရုတ်အတွက်အလွန်အရေးကြီးပါတယ်။အလားတူပဲဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာသီရိလင်္ကာထိုင်းဘူတန်နဲ့နေပေါ်ပါဝင်တဲ့ခုနှစ်နိုင်ငံဘင်စတက်အုပ်စုဟာအိန္ဒိယအတွက်အလွန်အရေးကြီးပါလေစီးပွားရေးပူးပေါင်းဆောင်ရွက်ရုံတွေမကဘဲအကြမ်းဖက်သမားနဲ့နေဆက်ရာဇဝတ်မှုနှိမ်နင်းရေးကိုအိန္ဒိယကဦးစားပေးတယ်လို့ဆိုပါတယ်စီးပွားရေးအုပ်စုနှစ်ခုစလုံးမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာပါဝင်နေတာမို့ရခိုင်ပြည်ထနာဟာအရေးကြီးလာပါလေဒါပေမဲ့အစိုးရအကြမ်းဖက်သမားတို့ရဲ့တိုက်ခိုက်မှုကြောင့်ဒုက္ခတွေပြဿနာပေါ်လာပြန်တဲ့အတွက်ဒေသခံလူအဖွဲ့အစည်းအချင်းချင်းယုံကြည်ဖို့ခက်ခဲသွားကြောင်းလွန်ခဲ့တဲ့နှစ်အိန္ဒိယနိုင်ငံဂိုဝါမှာကျင်းပတဲ့ခုနှစ်နိုင်ငံဘင်စတက်ထိပ်သီးညီလာခံမှာဒေါက်တာဆန်းစုကြည်ကပြောသွားပါတယ်ဒီနှစ်နှောင်းပိုင်းနေပေါ်နိုင်ငံမှာကျင်းပမဲ့ဘင်စတက်ထိပ်သီးညီလာခံမှာလည်းရခိုင်မွတ်စလင်ဒုက္ခတွေပြဿနာကိုဘင်္ဂလားဒေ့ရှ်ကတင်ပြလိမ့်မယ်လို့မျှော်လင့်ရတာမို့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ကိစ္စဟာဒေသဆိုင်ရာပြဿနာဖြစ်နေပြီလို့ပြောရပါလိမ့်မယ်ခင်ဗျာ
။ဥက္ကံခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ရှင်။အခုဒေါ်လာလတ်တဆီစဉ်ပို့ချပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းလေ့လာကြရအောင်ပါ။
ဒီရင်ပါအင်္ဂလိပ်မြန်ကန်ဆယ်ကန်ဒါမှာမြန်မာနိုင်ငံရေးလောကမှာအသုံးပြုနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
to face fire
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2FACE to face ကရင်ဆိုင်တာ FIRE fire ကမီးဖြစ်ပြီးစကားလုံးရဲ့တရက်အသေးပဲကမီးကိုရင်ဆိုင်တာဖြစ်ပါတယ်မီးဆိုကြတဲ့ကနေ့စဉ်ဘဝမှာပူလောင်တာစိတ်တော့ကရောက်စီတဲ့အပြုအမူကိုရည်နှွှန်းတာဖြစ်တဲ့အတိုင်း idiom ဆိုတဲ့သဘောအသေးပဲကဝိုင်းပစ်တင်ဝေဖန်ခံရတာနဲ့ရင်ဆိုင်ရတာဒေါသအမျက်ထွက်ခံရတာကိုဆိုလိုတာဖြစ်ပါလေဒီအုံကိုအမေရိကန်ရဲ့ HHS လို့ခေါ်တဲ့ကျန်းမာရေးနဲ့လူမှုဝန်ဆောင်ဌာနဝန်ကြီး Tom Price အနေနဲ့မေလကဆလို့စီလုံးဟားလေရင်ရောအစိုးရပိုင်းလေရင်ရောသူခီးသွားရမှာအသုံးပြုခဲ့တဲ့အတွက်ကြောင့်အမေရိကန်နိုင်ငံသားတွေရဲ့အခွန်ငွေဒေါ်လာတန်တန်းကျော်ကုန်ကြခဲ့တဲ့အတွက်ကြောင့်အသက်63နှစ်အရွယ်ဂျော်ဂျီယာပြည်နယ်ကအောက်လွတ်တော်အမတ်ဖြစ်တက်တန်း9ကြိမ်ထမ်းဆောင်ခဲ့ပြီးဝင်ကြီးဖြစ်လာတဲ့ Price ကဒီမိုကရက်လွှတ်တော်အမတ်တွေအပါအဝင်သတင်းမီဒီယာနဲ့လူထုရဲ့ဝိုင်းပစ်တင်ဝေဖန်မှုကိုခံရခဲ့ပြီးတဲ့နောက်စက်တင်ဘာ29ရက်နေ့ကသမ္မတ Trump ထံနှုတ်ထွက်စာတင်သွင်းခဲ့တာဖြစ်ပါတယ်။ဒါကြောင့် Political Online သတင်းစာကြီးက Price resigns from HHS after facing fire for travel လို့ဒရင်ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John is facing fire from his manager for misusing the company's funds
John က company ရဲ့ငွေကိုအလွဲသုံးစားလုပ်တဲ့အတွက်သူ့ manager ရဲ့ဒေါသထွက်တာကိုရင်ဆိုင်နေရတယ်လို့အဓိပ္ပာယ်ရပါတယ်
John is facing fire from his manager for misusing the company's funds.
ခု selected တင်ပြပြီးမှာကတော့
ride off into the sunset.
ဖြစ်ပါတယ်။စာလုံးပေါင်းက RIDE ride OFF off ride off ကတခုခုကို CB ထွက်သွားတာ INTO into THE the SUNSET sunset into the sunset ကနေဝင်တဲ့နေရာစီတို့ဥတီသွားတာဖြစ်ပါတယ်။ဒါကြောင့်စကရူခွင့်ရဲ့ဓာတ်ရိုက်ဒေဝေကတော့တခုခုကိုစီးပြီးနေဝင်တဲ့စီကိုထွက်သွားတာဖြစ်ပါတယ်။တနည်းတော့ sunset ဆိုတဲ့နေဝင်ချိန်ဟာနေမင်းရဲ့အပူတံခံရပြီးခဲ့တဲ့နောက်နေဝင်လို့ အေးမြတဲ့အချိန်ကိုရည်စူးတာဖြစ်တဲ့အတိုင်း ADM ဆိုတဲ့သဝအိဒီပဲကတော့အဆုံးမှာပြဿနာတွေကိုကျော်လွှားပြီးအေဂျင့်နဲ့ဘဝတစ်ကိုစတင်လိုက်တာကိုရည်ညွှန်းတာဖြစ်ပါတယ်။ဒီသုံးဆင်းသက်လာတာကတော့ကောက်ပွားရေးစကားတွေကဖြစ်ပြီးရှေ့တုန်းကလူဆိုးတွေတောင်းကျနေတဲ့မြို့တွင်းကိုလူကောင်းကောက်ပွားကမြင်းစည်းဝင်လာပြီးအဲ့ဒီမှာဖြစ်ပျက်နေတဲ့ပြဿနာတွေကိုဖြေရှင်းပြီးမှမြို့ကနေမြင်းစည်းပြီးနေဝင်ချိန်မှာအေးအေးဆေးဆေးတခြားနေရာကိုထွက်သွားတဲ့ပုံရိပ်ကနေဆင်းသက်လာတာဖြစ်ပါတယ်။ဒီနေရာမှာ ride အစား drive walk စသဖြင့်ကြိယာတွေကိုအစားထိုးပြီးတော့လဲသုံးနိုင်ပါတယ်။ဒီအသုံးကိုကျန်းမာရေးနဲ့လူမှုဝန်ဆောင်လုပ်ငန်းဝန်ကြီး Tom Price နဲ့ပဲပတ်သက်ပြီးစင်လုံးဟာလျင်တွေအစုရလျင်တွေသုံးပြီးဒေါ်လာသန်းကျော်နိုင်ငံရဲ့ပြည်သူအခွန်ငွေကိုအလွဲသုံးစားလုပ်ခဲ့တယ်လို့ဆက်ဆွဲခြင်းခံရပြီးခဲ့တဲ့နောက်ယာဒူးတို့ကနေနှုတ်ထွက်သွားခဲ့တာနဲ့ပတ်သက်လို့ The Atlantic သတင်းစာကြီးက Tom Priceflies off into the sunset ဆိုတဲ့ခေါင်းကြီးကိုရေးသားခဲ့တာဖြစ်ပါတယ်။ဒီနေရာမှာအထူးသဖြင့် flies off ကိုသုံးတာကတော့သူ့အနေနဲ့လေရင်တွေစီးပြီးအလွဲသုံးစားလုပ်ခဲ့တဲ့အတွေ့အကြုံဒီ flies ဆိုတဲ့ကြိယာကိုအစားထိုးသုံးခဲ့တာဖြစ်ပါတယ်။တတိယတော့သူ့အနေနဲ့ယာဒုကနေနှုတ်ထွက်သွားခဲ့တဲ့အတွေ့အကြုံလေသူ့ဘဝရှိရေးမှာအေးအေးဆေးဆေးရှိတဲ့သဘောမျိုးကိုရည်ညွှန်းတာဖြစ်ပါတယ်။flies off sir right off into the sunset so that idiom အတုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ After working hard for 3 years to finish the project it's now time for me to ride off into the sunset
ဒီစီမံကိန်းကြီးပြီးစီအောင်၃နှစ်လုံးလုံးစူးစမ်းခဲ့ပြီးတဲ့နောက်ခုတော့ဘဝမှာအေးအေးဆေးဆေးအနားယူနေနိုင်မှုကျွန်တော်အချိန်တန်ပြီလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ After working hard for 3 years to finish the project it's now time for me to ride off into the sunset
ခုနောက်ဆုံးတင်ပြပေးမှာကတော့
to take the wheel
ဖြစ်ပါတယ်ဆာလုံးပေါင်းက TO2 TAKE to take ကယူတာ THE the WHEEL the wheel ကကားဘင်းဆိုတော့စကစုဖုံရဲ့ဒိုက်ရိုက်အဓိပ္ပာယ်ကကားဘင်းကိုယူလိုက်တာဖြစ်ပါတယ်။ ADM ဆိုတဲ့တော့ဘိုက်အဓိပ္ပာယ်ကတော့ကားမောင်းဖို့ကားရဲ့စတီယိုတိုင်ကိုကင်လိုက်တာဖြစ်ပါတယ်။တနည်းအားဖြင့်တော့မော်တော်ကားမောင်းတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးကိုမကြာသည့်မီကဆာဒီအရေဗျနိုင်ငံကအမျိုးသမီးတွေအခွင့်အရေးနဲ့ပတ်သက်လို့အရင်ကမော်တော်ကားမောင်းခွင့်ပိတ်ပင်ထားရကနေဆာဒီအင်ရှိမင်းသားမိုဟာမက်ဘင်ဆာလ်မန်က2018ဇွန်လကစလို့အသက်16နှစ်ပြည့်တဲ့ဆာဒီအမျိုးသမီးတွေမော်တကားမောင်းခွင့်ပြုတော့မယ်လို့အမိန့်ထုတ်လိုက်တဲ့အတွက်ကြောင့်သတင်းမီဒီယာတွေက At last Saudi woman will be allowed to take the wheel လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Starting from June 2018 women who are at least 18 will be able to take the wheel in Saudi Arabia
2018ဇွန်လကစလို့အသက်16နှစ်ပြည့်တဲ့အမျိုးသမီးတိုင်းဟာဆာဒီအရေဗျမှာကားမောင်းနိုင်ခွင့်ရကြတော့မှာဖြစ်ပါတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Starting from June 2018 women who are at least 18 will be able to take the wheel in Saudi Arabia
ဒီတင်ပါတင်ပြခဲ့တဲ့ ADM အသုံးတွေကတော့
to face fireTo ride off into the sunset, to take the wheel.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style idiom အသုံးအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်လေ့လာခဲ့ကြရတာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ခုမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးနိုင်ကြအမှာကတော့စနေနေ့ညကကိုအောင်လွင်ဦးတိုက်စီစဉ်ထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပဲဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့ဒီရခိုင်ပြည်နယ်အရေးယောင်နိုင်ငံတကာဆက်ဆံရေးပေါ်မှာရက်ခက်လာနေတဲ့အလားအလာတွေကိုဆွေးနွေးရမှာဖြစ်ပါတယ်ရခိုင်ပြည်နယ်အကြက်တဲယောင်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြတ်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေမှာပုံမနီးကပ်လာနိုင်တယ်လဲနိုင်ငံတကာမျက်နှာစာမှာရရှိအကျိုးဆက်တွေရောဘာတွေကြိုးစားနိုင်တယ်လဲဆိုတော့ကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လီလိုင်းပေါ်မှာရောက်နေဖြစ်တဲ့အတွက်အစီအစဉ်စကြပါတယ်အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုမှာအခြေဆိုင်နေတိုင်းနဲ့ဒေါက်တာတင်းဆွေရဲ့သဘောထားကိုကြားချင်ပါတယ်တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအယက်သားအစိုးရတက်လာပြီးဒီမိုကရေစီထွန်းတက်ဆနိုင်ငံတကာနိုင်ငံဖြစ်နေတဲ့နိုင်ငံတကာချီးကျူးနေတဲ့အချိန်မှာအခုနောက်ဆုံးဒီရခိုင်အရေးကြောင့်ဒီနိုင်ငံတကာအမြင်တွေပြောင်းတော့မဲ့အလားအလာတွေရှိနေလားဆရာ
ဟုတ်တယ်ခင်ဗျာအခုပြီးခဲ့တဲ့နှစ်ပတ်လောက်သတင်းတွေအဖြစ်အပျက်တွေကြည့်လို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိအစိုးရရောနောက်ဟိုအထင်ရှားဆုံးခေါင်းဆောင်ဖြစ်တဲ့တော်အောင်ဆန်းစုကြည်ရဲ့နာမည်ပါထိကိုက်စေတဲ့ပြပြစေတဲ့တနည်းအားဖြင့်နောက်ကျောင်းဟိုပြောင်းပြန်ဖြစ်စေတဲ့အမြင်တွေနိုင်ငံတကာမီဒီယာမှာရောတခါနိုင်ငံတကာအစိုးရတော်တော်များများမှာပါအဲ့လိုဖြစ်နေတယ်လို့ဟိုမြင်ပါတယ်ခင်ဗျာဒါမှစင်ကောင်းစရာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဦးတင်ဆွေကျေးဇူးပါနောက်သူကတော့ကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုမှာပဲခက်တာရောက်ရှိနေတဲ့မန္တလေးမြို့ကရှင်းနေဦးသိန်းတန်းဦးဖြစ်ပါတယ်ဆိုတော့ဟိုဦးသိန်းတန်းဦးရေပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဟိုရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာဖိအားတွေကဒီပြောမယ်ဆိုရင်ဒီ88နောက်ပိုင်းမှာအပြင်းထန်ဆုံးလို့တော့ပြောနိုင်ပါတယ်ဆိုတော့ဒါတွေကမြန်မာနိုင်ငံအပေါ်မှာဒီနိုင်ငံတကာအမြင်ပြောင်းလာတယ်လို့ဆိုနိုင်လားဆရာ
ဆိုနိုင်ပါတယ်ဗျအခုကျွန်တော်ဆက်ရောက်နေတဲ့ဆန်ပိုစီယမ်မှာတော့နောက် United State Department နဲ့တွေ့ဆုံတဲ့အခါမှာဟိုဒီကျွန်တော်တို့နိုင်ငံအပေါ်အထူးသဖြင့်ဒေါက်တာဆန်းစုကြည်အပေါ်မှာကျောင်းပြန်အကျိုးသက်ရောက်မှုကိုကျွန်တော်တို့တွေ့ရတယ်အထူးသဖြင့်ဘုလိုဘတ်တမကတော်တော်ပြင်းထန်တဲ့သဘောထားရှိအောင်ကျွန်တော်တွေ့ရပါတယ်
โอเคကျေးဇူးပါကျွန်တော်နောက်တူကတော့ဒီမြန်မာနိုင်ငံကိုစည်ရီသူပါကိုစည်ရီသူရဲ့သဘောထားလဲပြောပါအောင်ခင်ဗျာအခုနိုင်ငံတကာမြန်မာနိုင်ငံအပေါ်မှာဘယ်လောက်တောင်အမြင်တွေပြောင်းနေပြီလို့ယူဆလဲ
အခုကတော့တော်တော်ပြောင်းသွားတယ်ပြောင်းသွားတဲ့အခါကျတော့အပြင်သွားရင်တောင်မှဒီကိစ္စပဲဆိုတာတမ်းမေးတယ်တမ်းမေးရင်လဲသူကဟိုမြန်မာတွေကပြောရရင်တော့အစိုးဘက်ကတခါလဲတတ်မှတ်ပြီးတော့မြင်တဲ့သဘောဖြစ်နေတယ်ဗောနော်အရင်ကတော့ကျွန်တော်တို့အစိုးရကိုမကောင်းမြင်ခံရတာမျိုးရှိခဲ့တယ်ဗောနော်အရင်တတ်မှတ်လို့အစိုးရလက်ထက်ကအခုကျတော့ဆိုအစိုးရတယ်မကပဲနဲ့ဒီတာမန်ပြည်သူတွေရောကိုပါရောထွေးပြီးတော့မြင်လာတာတွေ့ရတယ်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒေါက်တာတက်ဆွေကိုမေးချင်ပါတယ်အခုလိုနိုင်ငံတကာအမြင်တွေပြောင်းလာခြင်းဟာဟိုတကယ်ပဲမြန်မာဟိုရခိုင်ပြည်နယ်အရေးကဟို88တဲတောင်မှပို့ပြီးတော့အခြေအနေကစိုးနေတယ်လို့တကယ်ပဲအဲ့လိုသုံးသပ်မဲ့အခြေအနေမျိုးမှာတကယ်ရှိနေလို့လားဒါမှမဟုတ်အခုဟိုအစိုးရပြောနေသလိုပေါ့လေဒီမီဒီယာတွေရဲ့ဟိုမှားယွင်းတဲ့သတင်းတွေဖော်ပြမှုတွေကြောင့်ဖြစ်နေရတာလားဟိုဘာလို့အကြောင်းရင်းတွေကြောင့်ဒီအနောက်နိုင်ငံတွေအမြင်ကဘယ်လောက်တောင်ဟိုအဖြူနဲ့အမဲလို့ပြောင်းလဲသွားတာလဲဆရာ
ဟုတ်ကဲ့အာကျွန်တော်လက်ရှိအစိုးရကတင်ပြတဲ့ဟိုဖြစ်ရှင်းချက်ကလည်းဟိုမှတ်နေခင်ဗျာနောက်တစ်ခုကနိုင်ငံတကာကဒီအရေးကိစ္စမှာကြိုးကြောင်းစီလျုံမှုဟိုကိုလောလောကူကူနဲ့တခါလောလောကူကူဆုံးဖြတ်ချက်ချတဲ့အခြေအနေတရက်တာဖြစ်တယ်။1988တုန်းကလို့နိုင်ငံရေးစနစ်ကြီးတစ်ခုအပြောင်းလဲကိုမြင်တာမဟုတ်ဖက်နဲ့လူမျိုးစုလေးတစ်ခုတနည်းအားဖြင့်ဖြစ်ပျက်တစ်ခုတနည်းအားဖြင့်အဲ့ဒီအဖြစ်ပျက်ကိုတော့မှသုံးနှုန်းနဲ့ဆိုဟောဟာရာစကလုံးတဏ္ဍမရေးရဟောဟာရာစကလုံးဟာသူတို့သုံးတာနဲ့တကယ်ဖြစ်တယ်နဲ့ကွာဟနေတော့အဲ့ဒါတနည်းအားဖြင့်ပြောရင်တော့အခုကိစ္စဟာဖုတ်ပူမိလိုက်အဲဆောင်ရွက်ချက်ဆုံးဖြတ်ချက်ချပြီးလုံနေကြတဲ့သဘောသာဖြစ်ပြီးတော့1988ရဲ့အချိန်နဲ့ဟိုပနာဟိုအရွယ်စားဘလောက်ကြီးကြီးတူတူဟိုကုန်တည်ရင်းတော်တော်ကိုကြွားတယ်လို့ကျွန်တော်မြင်နေတနည်းအားဖြင့်ဟိုကံမကောင်းမှုပေါ့လေကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့လူမျိုးတွေကံမကောင်းမှုတက်တာဖြစ်ပြီးတော့ဒီလိုဖြစ်နေတာတွေကလည်းဟိုနိုင်ငံတော်ရဲ့ပြည်ကျွန်တော်တို့နိုင်ငံရဲ့အမျိုးသားချုပ်စီပေါ်နဲ့ကြည့်လို့ရှိရင်တော့တခါလေပေးဆက်เสียရှိရင် ပိဆက်ရတော့ဟိုတန်ကောင်းတန်တယ်လို့တော့ကျွန်တော်ပြောချင်တယ်တိုးတော်လည်းပဲဟိုဒါဟာကြီးမားတဲ့အပြောင်းလဲကြီးအဆိုးအဝါကြီးတစ်ခုဖြစ်ပါတယ်ခင်ဗျ
okay ဆရာဦးသိန်းသန်းဦးသဘောတော်ဟောခင်ဗျာအခုကျွန်တော်ဒီအနောက်နိုင်ငံတွေကအမြင်ပြောင်းလာတာတွေကဟိုဆိုဆရာလည်းအခုဒီအမေရိကန်ပြည်တော်စုမှာရောက်နေတော့ဟိုတချို့တွေးဟိုတွေးခဲ့ဆောင်ခဲ့တွေးကြုံနေလဲရှိနေတယ်ဆိုတော့သူတို့အမြင်တွေကဘာကြောင့်ဒီလိုပြောင်းသွားတာလဲဆရာ
အခုသူတို့ရတဲ့သတင်းတွေကဟိုအမှန်တွေအမှားတွေလည်းရောနေပါတော့နော်အခုသူလက်ရှိတွေ့နေတာကသူတို့ကဟိုဘင်္ဂလားဒေ့ရှ်မှာကျွန်တော်တို့ရောက်နေတဲ့ဒီဒုက္ခတွေတွေပေါ့နော်ဒုက္ခတွေဥည်အရေးတွေ့ရရောက်တဲ့အချိန်ကာလအတိုင်းဒါရနောက်ဆွဆွဲချက်တွေပေါ့နော်သူတို့ချစ်တယ်အလွန်ပြင်းထန်ပြီးတော့တာမန်လူတွေဘလို့မှလက်သက်မခံနိုင်တဲ့အပြုအမူတွေဖြစ်တယ်ဆိုတာမျိုးဖြစ်တယ်။အဲ့ဒီဟာတွေကနောက်ကျွန်တော်တို့ဘက်ကချုပ်ရင်းသွားတဲ့အဓိကကြတဲ့အချက်ကတော့ပထမဆုံးကုလသမဂ္ဂက fact finding mission လာမယ်ဆိုတဲ့အချက်ရယ်။တန်တမန်နေနဲ့နိုင်ငံသားကဒီလင်းကမီဒီယာတွေဝင်ခွင့်မပေးခဲ့တဲ့အတွက်အဲ့ဒါလို့ဝင်ခွင့်မပေးတာဟာခုလိုဆွဆွဲနေတဲ့ဆွဆွဲချက်တွေအကုန်လုံးကနော်မှန်တယ်လို့ယူဆရဖြစ်လာစေတယ်။နောက်တစ်ချက်ကဒီကိစ္စမှာဒီရိုဟင်ညာနဲ့ပတ်သက်ပြီးတော့လော်ဘီလုပ်နေတဲ့အဖွဲ့တွေကတော်တော်ကိုခြေတံလက်တံရှည်ပြီးတော့တော့အတိုင်းဝိုင်းကြီးကြီးနဲ့အင်းနဲ့အားနဲ့လှုံ့ဆော်နိုင်တာတွေ့ရတယ်။အဲ့လိုအနေထားတွေအရာကျွန်တော်တို့ကဒါအခုနိုင်ငံမျက်နှာစာမှာတော့ကျွန်တော်တို့ကအခြေမလှဖြစ်ရတဲ့အနေထားဖြစ်လာတာ
ပါ။ Okay ကိုစီသူသဘောထားရောခင်ဗျာအခုသူနိုင်ငံတကာအမြင်ပြောင်းလာတဲ့အကြောင်းရင်းတွေဟိုခက်ခဲလုံလုံဘာတွေရှိရလို့ယူဆလဲ
။ဟိုကြောရင်တော့ဒီကိစ္စကတော့2016ဟိုပထမဆုံးအကြိမ်တိုက်ခိုက်တော့ပါလေ။ဆိုအဲ့ဒီကလေးကကျွန်တော်တို့စလာတာပေါ့။စလာကလေးကအဲ့မှာဒေါန်ဆန်းစုကြည်ကိုလည်းဒါဝေဖန်တဲ့ဟာအဲ့မှာအချိန်လေးတော်တော်လေးမြင့်လာတယ်ပေါ့နော်။ဆိုမြင့်လာတော့ငကောတော့မြန်မာပြည်ကဒီဒေါန်ဆန်းစုကြည်အာဏာမရခင်ပေါ့နော်။ဒီ NLD အာဏာမရခင်အချိန်မှာကကျွန်တော်တို့ဒါလူတွေကအကောင်းနေပြောနေကြတာများတယ်။ဘာလို့လဲဆိုတော့သတင်းသဘောရပြောရင်တော့ဟိုစိုးသတင်းအမှဟိုသတင်းဖြစ်ရနေပြီးတော့မှမြန်မာပြည်ပြောင်းလာတဲ့ခါကျတော့ကောင်းတဲ့သတင်းတွေကိုသူကတွေ့လာတယ်ဘောနော်တွေ့ရင်းတဲ့ခါကျတော့ဒီအာနာလည်းရလာတဲ့ချိန်ကျတော့သူကတဖြည်းဖြည်းနဲ့အဲ့ဒါကိုညီးငွေလာဟန်တူတယ်ညီးငွေလာဟန်တူတဲ့ခါကျတော့သူကစိုးရဟာလေးတွေသူကတွေ့လာတာတွေ့ရတယ်အဲ့ဒီကောင်နဲ့ခုန2016တိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းမှာအရှိန်တက်လာတယ်အခုဒီနောက်ဆုံးဒီကျွန်တော်တို့ဒီ August 25မှာတိုက်တဲ့ချိန်မှာကျတော့အဲ့ဒီကောင်တော်လေးစိုးသွားတယ်ဘောနော်စိုးသွားပြီးတော့သူတွေ့ညီလာခံတယ်လည်းတိုက်ဆိုင်နေတဲ့ခါကျတော့ဟိုကျွန်တော်တို့နိုင်ငံမှာအကျိုးစီးပွားတခြားနိုင်ငံကြီးတွေကအကျိုးစီးပွားအများကြီးမရှိဘူးအများကြီးမရှိတဲ့ချိန်မှာအဲမြန်မာနဲ့တခြားနိုင်ငံတွေရွေးဆိုရင်သူကမြန်မာကိုပဲကျွန်တော်တို့ကပြောကြမှာပဲမြန်မာဘက်မှာလည်းသူတို့ကတကယ်တမ်းတော့ဟိုအကျိုးစီးပွားပေါ့နော်စီးပွားရေးနိုင်ငံရေးစသဖြင့်အကျိုးစီးပွားအများကြီးမရှိကြတဲ့အခါကျတော့ကိုယ့်ဘက်ကကာမဲ့လူလည်းအင်မတန်နည်းသွားပြီးတော့အခုနောက်ဆုံးတော့ဟိုနိုင်ငံလဲဆွဲချခံရတာပေါ့နော်သူကတော့ဒီတာမန်တိုင်းလူပြည်သားတွေပါလူမျိုးတွေပါပုံစံဖြစ်တဲ့သဘောမျိုးအဆင့်တီကျွန်တော်တို့ရောက်သွားတာပေါ့အဲ့တော့လွန်ခဲ့တဲ့တစ်နှစ်ကစပြီးတော့အချိန်ကပြင်းလာတာပေါ့အဲ့2016ကျွန်တော်အော်တိုဘာနဲ့တူတယ်အဲ့တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းမှာအချိန်ကတော်တော်လေးတက်လာပြီအခု August 25နောက်ပိုင်းမှာအမြင့်ဆုံးဝင်တက်သွားတာပေါ့နော်အခုကတော့တဖြည်းဖြည်းတော့ပြန်တော့ကြစားပြူနေပါပြီဟု
တ်ကဲ့အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံစံတွေကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်ဟိုတူကတော့ကိုကမောင်လင်းဖြစ်ပါတယ်မြန်မာနိုင်ငံကိုကမောင်လင်းမှာကိုကမောင်လင်းရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့လေကြောင်နဲ့အနောက်အစုနိုင်ငံများရဲ့ဆက်ရဆွေးနွေးဖြစ်ရခဲ့တယ်။ဒီကတည်းကတရုတ်နိုင်ငံရဲ့အားအုပ်စုတွေပြည်ပြီးကြက်တယ်လို့ပါတယ်။ဒီခိုင်ကျွန်တော်ကတော့ရှိရတဲ့လူမျိုးရေးနိုင်ငံရာဆက်ဆံရေးတွေတရားမျိုးစုံတွေဒီလိုပြောကြည့်ပြီးတော့လေတဲ့ချိုးဝအလိုရှိနေရတယ်။အဲ့တော့နိုင်ငံရာကတရုတ်နိုင်ငံရှိတဲ့ကြောင့်အဲ့ဒါပဲလို့ကြောင်းတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်တို့နောက်တူဦးလည်းရှိနေပါတယ်လေလိုင်းပေါ်မှာကိုပိုင်တော်မှာကိုပိုင်တော်ရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့နိုင်ငံနေတဲ့လက်ရှိနိုင်ငံကမ္ဘာလည်းမျက်စာမှာဖြစ်နေတာတော့ဟိုစီးရင်မမမကြလို့ဟိုမြေနဲ့ရဆန်ဆိုင်တဲ့သဘောမျိုးတည်ရောက်လို့မထင်တဲ့တခြားနိုင်ငံမှာလည်းဒီလိုမျိုးကျွတ်လွန်တာရှိပါတယ်ဥပမာဟိုရှင်ကျန်းမြေသားမထောင်2013မှာဖြစ်ခဲ့တဲ့တရုတ်လူမျိုးစုသူတို့ပြတ်နေနေတာပဲဒီကီကမွတ်စလင်တို့ဘာမှရပနိုင်ငံလူကြီးတွေကပြန်ပြီးတော့တောက်ပြန်ခြေပါလာမရှိဘူးကိုယ်နိုင်ငံကြမှာတကယ်လဲဟိုရခိုင်တိုင်းပါလေပါဝင်မြေနဲ့တိုင်းမဲ့ဟိုအများကြီးခံရရတာဟိန္ဒူတွေရောပါလေရောဟိုကျန်းပန်းဆက်ဆက်တာခံရရတာတက်ပြတာခံရရအဲ့တော့ဟာကမ္ဘာရဲ့နိုင်ငံလူကြီးတွေရဲ့မျက်နှာစာနိုင်ငံမျက်နှာစာမြင်ပါရောစီးပွားရေးမြင်လဲရောဘာသာရေးမြင်လဲရောစအားမျိုးရောက်ပြီးဆက်ဖက်တာလို့ပဲကျွန်တော်လည်းလို့မြင်ပါတယ်
โอเคကျေးဇူးပါခင်ဗျာကျွန်တော်တို့ဒီနောက်တူဦးကိုလည်းဟိုတခါတလဲစားရဲအလှည့်ပေးချင်ပါတယ်ဟိုမြန်မာနိုင်ငံကပါပဲရဟန်းတော်တပါးပါအရှင်ကုသလဖြစ်ပါတယ်အရှင်ကုသလရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကိစ္စနဲ့ပြောရရင်ဒါကဟိုမြန်မာနိုင်ငံမှာဖြစ် ဖြစ်လာတာက3ချိန်ပေါ့3ချိန်လောက်ရှိပြီ3ချိန်လောက်ရှိပြီဒီချိန်ကကမ္ဘာဖီးယားကအင်မတန်မှအများကြီးပြီးထားတဲ့သဘောရှိတယ်အဲ့ဒါပြီးထားတာလည်းပဲနိုင်ငံကြီးပြော့ကွက်ကလေးရလာတဲ့သဘောသူတို့အတွက်ရှိတဲ့အတွက်ကမ္ဘာကအဲ့လိုပေါ့ပေးတယ်ပေါ့ဖီးယားကပို့ပြီးတော့ပေးတယ်ပေါ့ဆေးဆိုးရတဲ့ပို့ပြီးတော့ပေးတယ်ပေးလာတဲ့အခါကျတော့တပတ်မှလည်းပဲဒီလက်ရှိဆိုးရအနေနဲ့လည်းပဲအချက်တည်းပို့ပြီးတော့ပြည်သူဆိုးရ international စံနှုန်းနဲ့တွားမယ်ဆိုဒီမိုဒီစံနှုန်းနဲ့တွားမယ်ဆိုရည်ရွယ်ချက်မူဝါဒနဲ့ရှိတဲ့အတွက်သူကပို့ပြီးတော့အချက်တည်းပို့ရောက်တာ哦ရောက်တဲ့အခါကျတော့ဒီမြန်မာပြည်သူပြည်သားအနေနဲ့ခေါင်းကဟိုတခါတယောက်ပြောသွားတယ်ဟိုတကယ်တမ်းမြန်မာရဲ့ဒီမိုဒီစံနှုန်းကိုအနောက်နိုင်ငံတွေတခြားနိုင်ငံတွေအကုန်လုံးကနေပြီးတော့ဘယ်လိုကုန်လဲရုပ်စာတကယ်တမ်းအဘိအမြောင်းနဲ့ချိမြောက်ခြင်းနဲ့ဆိုလို့ရှိရင်ပြအပေးတဲ့ဆိုတာထက်လမ်းကြောင်းတစ်ခုကနေပြီးတော့လို့ပေါ့အပေးချိမြောက်တဲ့ပို့ပြီးပို့ပြီးတော့ကောင်းမယ်
တင်ပါဗျာတင်ပါဗျာ
ဒီတိုင်းဆိုလို့ရှိလို့ဒီမှာအနေကြရတဲ့ပို့ပြီးတော့ချက်တဲ့ရောက်တာပေါ့နော
်တင်ပါဗျာကျေးဇူးပါဗျာတပည့်တော်တို့ဟိုအခုလိုပါဝင်ဆွေးနွေးပြတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်အခုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ဟိုဆက်သွယ်ပြီးတော့မှတ်ချက်တွေပေးထားတာတချို့လည်းဖော်ပြခြင်းပါတယ်ဟောရှားပေါင်ရင်ဖတ်ပြပေးပါဦ
းဟုတ်ကဲ့ပါရှင်ဒီတော်ရရှင်တူရဲ့နာမည်ကတော့ဦးမတ်တာပေါ့နော်မိတို့တိုင်းပြည်ကိုတဲ့ယခုလက်ရှိအချိန်၌မကန်စွာမြင်ကြတော့သူများနဲ့နိုင်ငံများမိတ်ဆွေအစ်စ်များဖြစ်ပြီးတော့အခက်အခဲတွေ့အောင်ပြောဆိုလှုပ်ဆောင်နေကြသူများနဲ့နိုင်ငံများကိုတဲ့အခုအချိန်မှစရွေ့နောက်နာကအထီးအလွန်သတိထားရမယ်ဆိုပြီးတော့ရေးသားထားပါတယ်နောက်ထပ်ဒီတော်ရရှင်တယောက်ကတော့မျိုးအောင်ပေါ့နော်နာမည်ကသူရေးထားတာကဆွေးနွေးစရာမလိုလောက်အောင်ရှင်းနေတဲ့ကိစ္စပါအမေရိကန်ပြည်ထောင်စုဥဆောင်တဲ့နိုင်ငံအတော်များများကဒီမိုကရေစီကိုတန်ဖိုးထားတယ်လို့ဒီမိုကရေစီနိုင်ငံကိုအားပေးတယ်လို့နောက်ဆုံးသူတို့ခိုင်းတာမလုပ်တော့မကောင်းပြောမကောင်းလုပ်တော့တာပါပဲတဲ့အိန်းနီးချင်းတရုတ်နဲ့ဆက်ဆံရေးကင်းကွာလို့မရပါနောက်ဆုံးတော့လေရုရှားတရုတ်နဲ့ပဲနှိကသွားမှာပါပဲဆိုပြီးရေးထားပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီအခုဒီမြန်မာနိုင်ငံအပေါ်မှာပြင်းပြင်းထန်ထန်ပြောဆိုနေကြတဲ့အထက်မှာတစ်ချိန်လုံးကဒီမိုကရေစီအင်အားစုတွေဒီဒေါ်အောင်ဆန်းစုကြည်တိုက်ခံပွဲမှာရှိနေတဲ့တုန်းကအားပေးထောက်ခံခဲ့ကြတဲ့နိုင်ငံတွေလည်းပါနေပါတယ်ဆိုတော့ဒီနိုင်ငံတွေနဲ့ရောဆက်ဆံရေးကဟိုပြစ်ကြရတော့မှလားဆရာဦးတင်ဆိုရင်ဆွေးနွေးပါဦးခင်ဗျာ
ကျွန်တော်တို့အဲ့လိုဒီတော့မမြင်ပါဘူးဟိုအမေရိကန်ပြည်ထောင်စုပါဝင်ကလော့သမကအဲဟိုဥရောပတမကအပါဝင်ပေါ့နော်နိုင်ငံတွေကပြင်းပြင်းထန်ထန်ဟိုကျင်းလာတဲ့မျောလင့်တာတဲ့အဆများစွာသူတို့ပြစ်တင်နေပြီမလို့ဒါဟာနိုင်ငံတိုင်းမှာနိုင်ငံတကာမှာဖြစ်တဲ့ဖြစ်လက်ဖြစ်တာရှိတဲ့ဖြစ်ဖြစ်တစ်ခုရဲ့နမူနာတစ်ခုသာဖြစ်ပါတယ်အဲ့တော့နမူနာတစ်ခုနဲ့တန်တမာရေးရာနိုင်ငံတကာဆက်ဆံရေးရာတွေကဟိုထိခိုက်တယ်ဆိုတာကတော့ဟိုမဖြစ်ဘူးပါဘူးဒါကြောင့်ကျွန်တော်တို့ဟိုနိုင်ငံဒီအမေရိကန်နဲ့ပဲဖြစ်ဖြစ် EU နဲ့ပဲဖြစ်ဖြစ်တခြားသောနိုင်ငံတွေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံနဲ့ဆက်ဆံရေးကတော့ဟိုပြပြားမှာတော့မဟုတ်ဘူးတိုးတော့အထက်အငော့တစုံတရာတော့တိတ်ကြပေါက်ရှိသွားတယ်တနည်းဖြင့်ဟိုဖြစ်မရတဲ့အမှတ်တစ်ခုတောင်မှထင်ခံရတယ်လို့ဟိုပြောရမှာပေါ့နော်ဟောတိုးတော့ကျွန်တော်တို့ဟိုအများကြီးတော့စိုးရိမ်တာမရှိဘူးကျွန်တော်မြင်ပါတယ်ခင်ဗျ
โอเคเสียอู้ตึงตังอู้ตบอดาครับเนี่ยเราတို့ဒီတချင်ရဒီဒီမိုအခုစောစောတော်တာရှင်တချို့လဲထောက်ပြသွားတယ်ဒီတချင်ရဒီမိုကရေစီကိုအားပေးခဲ့တဲ့ဒီအနောက်နိုင်ငံအင်အားစုတွေဟိုကင်းကွာပြီးတော့ဟိုတရုတ်ရုရှားတို့လို့အရင်တော့ဒီဒီမိုကရေစီအင်အားစုတွေကိုထောက်ခံမှုမပေးခဲ့တဲ့ဟိုနိုင်ငံတွေနဲ့ဟိုနှီးဆက်သွားနိုင်တယ်ဆိုတော့သဘောထားမျိုးတွေတောင်မှပြောနေကြတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရောက်သွားနိုင်လားဆရာ
ကျွန်တော်ထင်နေတာဟိုဟိုတစ်ဖက်ကလည်းဟိုနှီးဆက်တာတစ်ပိုင်းပေါ့နော်ဒီဥပမာအမေရိကန်ပြည်တော်စုဆိုလို့ရှိရင်ကျွန်တော်အောက်တိုတော်ကြားနာဖွယ်ကြည့်ရင်တော့သိနိုင်တာပဲအမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့ရည်တည်ချက်ကပြော်ပြောင်းနေပြော်ပြောင်းနေဒီပြည်ဒီလွတ်တော်ကတော့တော်တော်ပြင်းပြထန်ထန်အဲတုံ့ပြန်တာမျိုးတွေကျွန်တော်တို့တွေ့ရတယ်အဲတချို့အမေရိကန်နိုင်ငံကြီးသမားတွေကဒီကျွန်တော်တို့ရခိုင်မှာဖြစ်တဲ့ဗမာပြည်ရဲ့အခက်အခဲကိုသူတို့တကယ်ဟိုဂွင်မဲလို့ယူဆနေတယ်ရှိတယ်ဟိုပြောင်းပြောတာတွေရှိတယ်ဗျာသူတို့အမေရိကန်ပြည်တော်စုကိုအဲအစ္စလမ်ကဘာကနေပြီးတော့ထင်လွဲနေတာတွေရှိတယ်အဲ့ဒါတွေပြီးအောင်ဒီကိစ္စမှာသူတို့ဘလို့ရက်ပြလိုက်မယ်ဆိုတော့ကဘောမျိုးစပြောတာမျိုးတွေရှိတော့နိုင်ငံကြီးသမားတွေနဲ့ဒီနိုင်ဘွာနဲ့ဒီကျန်တဲ့ဒုတစ်ခုလုံးရဲ့ယက်တိချက်တော့မတူဘူးလို့ထင်တယ်။အဲ့တော့ရေပုံရအဖြစ်တော့ခုနဆက်ဦးတင်စီပြောသလိုပဲကျွန်တော်တို့ထိခိုက်တယ်ဗျ။ထိခိုက်တာတော့အမှန်ပဲ။တော့ထိခိုက်တယ်။ဟိုဒီမှာကျွန်တော်တို့တာမန်လူကိုကျွန်တော်တို့ထိခိုက်တယ်။တာမန်လူတွေကိုသွားတဲ့လာတဲ့နေရာမှာအဲ့မာတို့ကျွန်တော်ဆွနီဝဲတွေမှာဗမာလူတိလိုက်တာနဲ့လက်တက်လာတဲ့ဝေဖန်ချက်တွေကတော်တော်ပြင်းပြင်းထန်ထန်ကျွန်တော်တို့ရင်ဆိုင်ရပါတယ်။ခါခါတီးတီးဆက်ဆံတာတွေကျွန်တော်တွေ့တယ်။အဲ့တော့တို့ရတဲ့အဲ့တော့ဟိုဘောပြက်ပြားသွားတဲ့အထိတော့မဖြစ်နိုင်ဘူးဒီတရုတ်နဲ့ရုရှားကတော့ရေပုံကအားဖြင့်ဒီဘောမှာသူတို့လည်းသူတို့ပြဿနာရှိတာဝီကာတို့ခြေချင်းတို့ရှိတဲ့အပေါ်မှာကျွန်တော်တို့ဘက်ကရက်လိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့ ကျေးဇူးပါဆိုတော့ကိုစီရသူရဲ့သဘောထားခင်ဗျာအခုတချို့ကခံမှန်းနေတယ်လို့ပြောလေဒီအနောက်အင်အားစုတွေနဲ့ဒီရခိုင်ရေးကြောင်ဟိုဆက်ဆံရေးမှာဟိုကင်းကွာလာပြီးတော့ဟိုတရုတ်ရုရှားတို့လိုဟိုတစ်ချိန်တော့ဒီမိုကရေစီအင်အားစုတွေနဲ့ဟိုနီးစပ်မှုမရှိတဲ့နိုင်ငံတွေနဲ့နီးစပ်လာနိုင်တယ်လို့ဟိုတွက်တာရလည်းရှိနေတယ်ကိုစီရသူအမြင်ရောဘယ်လိုရှိလဲ
ခုကတော့နှစ်ချမ်းလို့ဖြစ်နေတာပေါ့နော်ဒီဘက်ကျွန်တော်တို့အနောက်အဖွဲ့နဲ့ဒီဘက်အရှိဆိုတာကတော့ဒီတရုတ်တို့ပြည်ရဲ့ကကြတော့ဒီဘက်အာဆီယံနိုင်ငံတွေပေါ့လေစင်ကာပူတို့ပါတော့အဲသူတို့ရဲ့အမြင်ဂျပန်ဆိုလည်းကြော်ပြောင်းနေပေါ့တစ်ဖက်ကတော့နောက်ပေါ့နော်အမေရိကန်လည်းပါတယ်ကျွန်တော်ဗြိတိန်ကလည်းပြင်သစ်ကတော့တော်တော်လေးပြင်းတယ်ပေါ့အမေရိကန်ကတော့သူကနည်းနည်းထိန်းသိမ်းကြောစရာရှိတာတော့ပြောတယ်တစ်ဖက်ကလည်းထိန်းထားတယ်ဆိုတော့ကျွန်တော်တို့သဘောတော့ရှိနေတယ်ရှိနေတဲ့ခါကျတော့ကျွန်တော်တို့တော့နိုင်ငံငယ်ဖြစ်တယ်နိုင်ငံပြပြီးတော့ခုမှရုံးထားဖို့ဟာဖြစ်တဲ့ခါကျတော့ဘသူတည်းမှတော့ကျွန်တော်တို့ရန်သူမဖြစ်သင့်ဘူးပေါ့နော်ရန်သူဖြစ်သင့်မှုဆိုတဲ့ခါကျတော့ဒီပြဿနာကိုကျွန်တော်တို့ထိန်းတာရှင်အဲကိုဘကလည်းကိုအဖြေနဲ့ကိုပေါ့နော်ရှင်ရှင်းနဲ့တစ်ဖက်မှာကြတော့လေဒီမိတ်ဆွေနိုင်ငံတွေပေါ့နော်အခုဒါအခုကိုဝေဖန်နေလေဆိုပေမဲ့သူတို့ကလည်းဒါနားလည်အောင်ရှင်းပြရမယ်နောက်ပြီးတော့ကြတော့ဘာဖြစ်နိုင်လဲဆိုတော့သူတို့မှလည်းကိုကဘယ်လောက်ရှင်းပြရှင်းပြသူတို့မှလည်းနိုင်ငံရေးအပေးအယူတွေကျွန်တော်တို့ရှိနေမယ်ပေါ့နော်ကိုဖိအားပေးခြင်းတဲ့နိုင်ငံတွေနဲ့သူတို့နဲ့ကြားမှာဘာပြောအကျိုးစီးပွားတွေရှိရောအပေးအယူကျွန်တော်တို့ရှိနေမယ်ရှိတဲ့အခါကျတော့ကိုဘကစိတ်မပြတ်ပဲနဲ့ဟိုတွန်းနေတာတွန်းရပါပေါ့နော်တစ်ဖက်ကလည်းဒီတရုတ်တို့ရုရှားတို့ဂျပန်တို့ထောက်ခံတဲ့ဟာရှိရဆိုရင်အတားလည်းကောင်းတာပဲဆိုတော့နိုင်ငံငယ်ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကတော့ဒီနိုင်ငံကြီးအင်အားအုပ်စုကြီးကြီးနဲ့တော့ရန်တော့ကျွန်တော်တို့ဖြစ်လို့မကောင်းပါဘူးဆိုတော့လူလည်းလူသေးတယ်လေဆိုတော့ရန်သူမထားပြန်ပါဘူးဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတင်းဆွေဟိုတခုမေးချင်တာစစောကဒီပေါ်လေးကိုဆက်ဆံရေးကဟိုဖြစ်ချင်းဖြစ်ရင်တော့ဖုတ်ထစ်ဖြစ်ရင်တော့ရေရိုဆိုတဲ့သဘောမျိုးဆရာပြောတာပါတယ်ဒါပေမဲ့ဒီလိုရေရိုကာလမှာကိုပဲအခုတချို့ကဒီလိုပေါ့လေဟိုတန်ခတ်ရေးယူလာတော့ဘာလို့လှုပ်တင်နေဆိုပြီးတော့တွန်းနေတာလည်းရှိတယ်ဆိုတော့ဒီလိုအနောက်နိုင်ငံတီဒီမိုကရေစီအင်အားစုနိုင်ငံတွေကဒီပိတ်ဆို့တန်ခတ်မှုတွေလှုပ်လာတာမျိုးအကူအညီထောက်ပံ့တွေဖျက်တောက်တာမျိုးအခြေအနေမျိုးတွေရောဖြစ်လာနိုင်တဲ့အလားအလာတွေမရှိနိုင်ဘူးဆရာ
အတိုင်းတာတစုံတရာဒီဖြစ်လာနိုင်တယ်ခင်ဗျအခုအရေးကြီးကိစ္စမှာ2012ကစပြီးတော့ဟိုကျွန်တော်ဟိုအိန္ဒိယမှာရှိခဲ့ရကျွန်တော်တုံ့ပြန်ချက်ကိုတင်ပြခဲ့တယ်အဲ့ဒီတစ်ဖက်အဖွဲ့အစည်းအစုဟာနာမည်တစ်ခုအတွက်တိုက်ပွဲဝင်နေတယ်အဲ့ဒါပြီးရင်နေမည်တစ်ခုအတွက်တိုက်ပွဲဝင်မယ်လို့ကျွန်တော်ကြိုတင်ခံမှန်းခဲ့တယ်မကြသေးခင်ကလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ကနေမည်တစ်ခုအတွက်တိုက်နေတာလို့ပြောတယ်သို့တော့အခုပြန်ပြီးသုံးသပ်ရင်နေမည်ဆင့်ဆိုတာမဖြစ်နိုင်တော့သူကတန်တမန်ရေးရနေပယ်စစ်ပွဲကိုဟိုတက်သွားတဲ့သဘောဖြစ်ပါတယ်အဲတော့အဲ့ဒီပွဲမှာသူတို့ဘက်ကခုနကဆရာဦးသိန်းတောင်းဦးတို့ကိုဆရာတို့ပြောတယ်လို့အန်တမတ်ဒုတိယကြီးမားတဲ့အတွဲကျွန်တော်တို့တစုံတရာကျွန်တော်နိုင်ငံအနေနဲ့ပေးဆက်ရစရာအကြောင်းရှိတယ်ဒါကိုအခွန်ကောင်းယူပြီးတော့အသုံးချခြင်းနဲ့နိုင်ငံတွေကလည်းမြန်မာနိုင်ငံပေါ်မှာတစုံတရာအရေးယူပြခြင်းနဲ့သူတို့အမှတ်ရအောင်လုပ်သွားမှာဖြစ်တဲ့တွေ့ကျွန်တော်နိုင်ငံအတိုင်းတာတစ်ခုတည်းအဲတန်ခါရေးမှုဖြစ်စေတစုံတရာတော့ဟိုခံရကြအကြောင်းရှိတယ်လို့ထင်တယ်ခင
်ဗျဟုတ်ကဲ့ဆရာဦးသိန်းတန်းဦးကသဘောထားရောခင်ဗျအခုဟိုအနည်းဆုံးရေရိုကာလမှာပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ပိတ်ဆို့တန်ခါရေးယူလာမျိုးအကူအညီထောက်ပံ့နေဖြတ်တောက်တာမျိုးဒီလိုမျိုးလောက်ခံရမယ်အလားအလာတွေဟိုမြင်မိလား
ကျွန်တော်တော့မြင်နေဗျကျွန်တော်ဆိုးလဲဆိုးရင်နေဆိုးလဲဆိုးရင်နေဖြစ်တဲ့အနေဒါတွေကသူတို့ကကျွန်တော်ဒီဒီတန်တမန်နယ်ပယ်နဲ့ဒီအတိုင်းဝန်းကတုံးတက်တဲ့အတုံးတွေကကျွန်တော်တရားဝင်တုံးနေတာပေါ့နော်ဒါ genocide လို့ဒါလူမျိုးတုံးတက်ဖြတ်မှုဖြစ်တယ်လို့ crime against humanity လို့ပြောနေတာဟာနိုင်ငံတကာဥပဒေအရဒါတွေကတော်တော်တုံ့နှုတ်ချောက်ရှားစရာကောင်းတဲ့စွတ်စွတ်ချက်တွေဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီတစ်ဖက်ကလည်းဒီဟာကိုကာကွယ်မဲ့ဗီဒီယိုသုံးမဲ့ကိုယ်ပိတ်ဆိုနိုင်ငံတွေရှိရတော့မှန်တယ်တို့ရအတွင်းသူကအစိတ်အပိုင်းလိုက်အရေးယူလာမှုတွေရှိနိုင်တယ်ဗျရှိနိုင်တယ်ဥပမာအဖြစ်ကျွန်တော်တို့မနေ့ကဆွေးနွေးပွဲမှာကို EU ကတန်တီတာပါလီမန်အဖွဲ့ရပါသူကပြောတာကျွန်တော်ဗမာပြည်မှာဖြစ်နေတဲ့ကိစ္စတွေဟိုသူတို့ကလည်းသတင်းချက်လက်တွေရတယ်ဖြူတကုံဖျားပေါ်မှာဒီငုံဥလာရောက်နေဆိုတဲ့ဒီနိုင်ငံဘာသာကြားအဖိုးကြီးကိုဟိုပားရိုက်တယ်ဒါအတိမပြုနိုင်ပါဘူးဒီလိုသတင်းတွေထွက်တယ်ပေါ့နော်ရတော့အဲ့ဒီလူအနိုင်ကျင့်နေတဲ့တိုင်းပြည်မှာပေါ့နော်တရားဥပဒေမစိုးမှုတဲ့တိုင်းပြည်ငါတို့ကဘယ်လိုလုပ်ပြီးတော့လာတော့ရင်းနှီးမြှုပ်နှံမလဲဆိုပေမဲ့ပြဿနာတွေရှိတယ်ဗျာအဲ့တော့အနေဆုံးအဆင့်ကတော့ရင်းနှီးမြှုပ်နှံမှာတွန့်ဆုတ်သွားမှာတစ်ဖက်ကကျွန်တော်ထင်တယ်ဒီအရေးယူမှုတွေလာနိုင်တယ်
ဟုတ်ကဲ့ကျေးဇူးပါကိုစည်ရသူသဘောထားရောခင်ဗျအခုကျွန်တော်တို့ရေရိုကာလပဲဖြစ်ဖြစ်ပေါ့လေမြန်မာနိုင်ငံပေါ်တန်ခတ်တာပိတ်ဆို့တာဒီလိုမျိုးဟိုကြုံလာနိုင်တဲ့အလားအလာမျိုးတွေမြင်မိလား
အဲဟုတ်တယ်သူကစိတ်ပိုင်းလိုက်တော့ကျွန်တော်တို့ပြန်ဖြစ်လာနိုင်တယ်ပေါ့နော်ဘာလို့လဲဆိုတော့လက်ရှိကိုယ်တိုင်လိုက်ကဗြိတိန်ကဟိုဒီတက်မတော်ကဟိုတင်နန်းသားတွေကိုချက်ချင်းပေါ့နော်တင်နန်းတက်နေတော့ညီတော်ရပ်လိုက်တော့ဒေါ်လာ3သိန်းပေါင်း3သိန်းကျော်ဘူးလောက်နှစ်ကျင်လောက်တဲ့ဟာအဲ့ကောင်ရပ်လိုက်တယ်ပြီးတော့ EU ငါပါလီမန်ကလည်းအဖွဲ့တစ်ဖွဲ့ပေါ့နော်ဒီကုံတွေရင်းနဲ့ပတ်သက်တဲ့ဟာအဲ့ကောင်ကလည်းသူကကြက်လိုက်တယ်ဟောပေါ့နော်ရှေ့ဆိုင်လိုက်တယ်ဆိုရဲခါကျတော့ဒါရီကလည်းတစ်ဖက်မှာလော်ဘီလုပ်တဲ့လူတွေပေါ့နော်တွန်းတဲ့အဖွဲ့တွေကလည်းတော်တော်လေးကူကလူနာတတ်မှုရရတဲ့ခါကျတော့ဒါရီကဖြစ်ရင်လည်းဖြစ်သွားနိုင်တယ်မဖြစ်ဘူးဆိုရင်တော့မှဘာဖြစ်နေလဲဆိုတော့အဲ့လိုမျိုးအတန်တွေထွက်နေတဲ့ဆိုရင်ဟိုလာမဲ့လူရင်းနှီးမြှုပ်နှံမဲ့လူတို့ပေါ့နော်အဲ့နိုင်ငံတွေကတော့စောင့်ကြည့်မှာပေါ့နော် political risk ပေါ့ဒီနိုင်ငံရေးဒီခုနအန်ဒီရေတို့ဘာလို့မှာသူတို့ဒီဒီဘကုမ္ပဏီဝင်တဲ့ဟာမှာတော့သူကျွန်တော်တို့ ranking ကတော်လေးကျသွားတာပေါ့နော်ကျော့သွားတဲ့အခါကျတော့အဲ့ဒါလေးလည်းထိနိုင်တယ်နောက်ပြီးတော့အကူအညီပေါ့အကူအညီကကျတော့ဟိုကမ္ဘာ့ဘဏ်တို့ဘာလို့လဲကျွန်တော်တို့ရှိနေတယ်နောက်ပြီးတော့ UN ပေါ့နော်အဲ့ဒါအကူအညီလျှော့တာမျိုးဖြစ်နိုင်တယ်နောက်တစ်ခုကတော့ဘာဖြစ်နိုင်လဲဆိုတော့ဘင်္ဂလားဒေ့ရှ်ကဝေတုံးလာတာမျိုးပေါ့ဆိုတော့ကိုကတာဒီဒါတို့ကတဲ့စကန်တို့ဘာလို့ဒေါ်လာ5000လောက်ပေးခြင်းမြန်မာပြည်ပေးမဲ့ထဲရပဲသူကပြန်ပြီးဖြတ်လိုက်မှာပဲလေသူတို့ကသူတို့ကတိုးတုံးလို့တော့မရှိဘူးဆိုတော့အမေရိကန်တို့ကလည်းကြောက်တော့လဲဆိုတော့ဒီ Trump တက်လာပြီးနောက်ပိုင်းအကူအညီတွေဘာတွေလဲဒါတခြားနိုင်ငံတွေကတော့အကုန်လုံးဒါ short ဖို့ဘာညာ USA တို့ဘာလို့ပြန်စီစစ်မဲ့ဘာညာအတန်းငွေရထွက်နေတော့အဲ့လိုမျိုးကစီစစ်ရင်မြန်မာပြည်ကတော့လိုလျောက်စည်ရင်းထဲမှာပါသွားနိုင်ခြင်းရှိနေတယ်ပေါ့နော်ဆိုဟုတ်ကဲ့အဲ့လိုမျိုးတော့မြင်ရတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကို email နဲ့ပို့ပို့ထားတဲ့မောင်တသနာအမေရိကန်ပြည်ထောင်စုကမောင်တသနာပေးစာလည်းရှိပါသေးတယ
်ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးဒပိုင်းတစားအုပ်ချုပ်ရေးအာဏာတွေနဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးပြည်တွင်းငြိမ်းချမ်းရေးကိုခက်ခက်ခဲခဲတည်ဆောက်နေရတဲ့အစိုးရရဲ့ပဂတိအခြေအနေမှန်တွေကိုနားလည်ပြီးရခိုင်ကြက်တဲကိုစိတ်စေတနာမှန်မှန်နဲ့ပူးပေါင်းဆောင်ရွက်လိုတဲ့နိုင်ငံတွေနဲ့အဆင်ပြေချောမွေ့နိုင်ပေမဲ့ပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖျောက်ပြီးပြေးလာနေတဲ့လူအုပ်ကြီးကိုကြည်ပြီးစာအုပ်ကြီးတွေကစံနှုန်းတွေနဲ့တစ်ဖက်သက်អော်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေနဲ့တော့ကာလအပိုင်းခြားတစ်ခုထိဆက်ဆံရေးတွေစိုးရွားနေဦးမှာတော့အမှန်ပါအထူးသဖြင့်ကုလသမဂ္ဂ EU OIC American Britain အပါအဝင်ဥရောပနိုင်ငံတွေရဲ့ချင်းကပ်ပုံတွေဟာပြဿနာကိုဖြေရှင်းဖို့အစိုးရနဲ့ပူးပေါင်းဆောင်ရွက်နေတာမဟုတ်ပဲကမ္ဘာတစ်ဝန်းကအစ္စလာမစ်အကြမ်းဖက်သမားတွေကိုမြန်မာနိုင်ငံမှာလွတ်လွတ်လပ်လပ်အကြမ်းဖက်ကြဖို့တွန်းအားပေးသလိုဖြစ်နေတယ်လို့ယူဆမိပါတယ်အထူးသဖြင့်မျိုးတုံးတက်ဖြတ်မှုတွေကျူးလွန်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစွပ်စွဲနေရလောက်အောင်အရှိအလယ်ပိုင်းယူဂိုစလာဗီးယားရဝန္ဒါနဲ့အာဖရိကနိုင်ငံတချို့လောက်ဆိုးဝါးနေလို့လားတစ်ဖက်ဆောင်းတဲ့အမြင်တွေပွက်လောရိုက်နေသမျှကာလာပိုင်းခြားတစ်ခုထိတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမျက်နှာစာမှာခက်ခက်ခဲခဲဆက်ဆံနေရအောင်မှဖြစ်တဲ့အပြင်အသွင်ကူးပြောင်းရေးအဆင်ပြေချောမွေ့စေဖို့အတွက်နိုင်ငံတကာရဲ့ထောက်ပံ့ကူညီမှုတွေပါကလာပိုင်းခြားတစ်ခုအထိရက်တန့်ကောင်ရက်တန့်နေနိုင်တယ်လို့ယူဆမိပါတယ်
။ဒါတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့စာပါ။ဆိုတော့ကျွန်တော်လဲစောစောဟိုဆရာဦးသိန်းတန်းကထောက်ပြသွားတဲ့ကိစ္စတစ်ခုကိုပြောချင်ပါတယ်။ဟိုတကယ်တော့ကျွန်တော်တို့ကဒီရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဟိုရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံတကာဆက်ဆံရေးမှာထိခိုက်နိုင်တယ်လို့ပြောရဲဆိုပေမဲ့လည်းတခြားရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဖြစ်နေတဲ့ကိစ္စမျိုးတွေစောစောဒီသတင်းကြော်လာပြနေရရွှေကုံဖျားမှာဒီငုံရောင်းတဲ့မွတ်စလင်မျိုးသားတယောက်ကိုဒီအမျိုးသားရေးဝါဒီဆိုတဲ့လူတွေနဲ့ဒီတန်ကတော့တချို့ကမောင်းထုတ်တဲ့ကိစ္စမျိုးတွေပေါ့လေဒီလိုကိစ္စမျိုးတွေကဒီနိုင်ငံတကာတန်တမန်နေလဲရန်ကုန်မှာရှိနေတယ်ဆိုတော့သိနိုင်ကြားနိုင်တယ်အခုကိုပဲသိနေရပြီဆိုတော့ဒီလိုကိစ္စမျိုးတွေရောဒီမြန်မာနိုင်ငံဟိုငါဒီနိုင်ငံတကာအမြင်ကောင်းလာအောင်လုပ်တဲ့နေရာမှာဒီလိုကိစ္စမျိုးတွေရောဘလို့တားဆီးတဲ့ဆရာဦးတဲဆိုရင
်ကျွန်တော်တို့ဒီရခိုင်မြောက်ပိုင်းကိစ္စတလောက်ထိဟိုဆိုးဝါးထားတဲ့အထက်မှာနိုင်ငံတကာကအမြင်ဆောင်တာကဒုတိယနောက်ပိုင်းမှာဖြစ်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဒီတလွဲအသုံးချပြီးတော့တလွဲကောင်းစဉ်နဲ့အာကိုယ်ပိုင်အကျိုးစီးပွားအတွက်ဆောင်ရွက်ခဲ့ကြလို့မဆိုးတဲ့နာရီပိုဆိုးသွားတဲ့အခြေခံကနေကျွန်တော်တို့သွားခဲ့တာပါအခုလည်းပဲအဲ့ဒီဟာတွေဆက်ဖြစ်နေတယ်အဲမကြခင်ဒီလဲဖြစ်ကောင်းဖြစ်အောင်မခင်ဗျာဒါလည်းအတွက်ကိုစိတ်မကောင်းစရာကံမကောင်းတဲ့ဖြစ်ပါအဲ့တော့ဒီကိစ္စကိုနိုင်ငံတော်အစိုးရကရောတာဝန်ရှိတဲ့အဖွဲ့အစည်းတွေကပါအမျိုးသားအကျိုးစီးပွားကိုကြည့်ပြီးတော့အထိမ့်သိမ်းဖို့တော့တည်တည်ချာချာလိုတယ်မဆိုးတဲ့မင်းနဲ့ဆိုးသွားတဲ့ကိစ္စတေးခဏနေဟာကျွန်တော်တို့ပြည်တော်မှာဒင်းကိုရှိနေတယ်လို့ကျွန်တော်ကဟိုမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဦးသိန်းသန်းဦးရောဆရာဟိုခုလိုပေါ့လေနိုင်ငံတကာမှာဟိုအမြင်ဆောင်စီမဲ့ကိစ္စမျိုးတွေကိုဟိုဘလူဟန်တာတင်တယ်လို့ယူဆလဲဆရာ
ဆိုတရားဥပဒေစိုးမှုရေးကအရေးကြီးတယ်ဗျဒီအချိန်မှာဒါတွေကသိရင်ခံလို့မရဘူးဆရာဦးသိန်းစွေပြောတယ်လို့ဒီထဲမှာမိစ္ဆာအင်အားစုတွေကအမျိုးသားလူမျိုးစုအဖွဲ့ချုပ်ရဲ့အစိုးရလက်ထက်မှာအတိုင်းပြည်မတည်ငြိမ်ပါဘူးလို့တက်တည်ပြချင်းနေတယ်မတည်ငြိမ်အောင်လည်းတပင်ဖန်တီးနေတယ်ဟုတ်တယ်မကွေးမှာကျွန်တော်တို့ပေါ့အဲ့တော့ဒလူဟာမျိုးတွေကလိုက်ပြီးတော့အမုံတရားနဲ့ပြဿနာကိုပြီးမွေးပြီးတော့မျိုးစေ့ချနေတာဖြစ်တယ်ဒါတွေကိုကျွန်တော်တို့ကဒီလိုလုပ်တဲ့ကိစ္စဆောင်ရွက်တဲ့ကိစ္စတွေမှာ ဟိုတရားဥပဒေနဲ့အညီပြတ်ပြတ်သားသားတိုင်းခုနဆရာပြောသလိုပဲအမျိုးသားကျိုးစီးပွားအကျိုးကိုကြီးစုပြီးတော့ကျွန်တော်တားလိုက်မယ်ဗျာဒီလူတွေကအခုတိုင်းပြည်တစ်မျိုးသားလုံးရင်ဆိုင်ကြုံတွေ့နေရတဲ့မျိုးသားကြီးအခက်အခဲကြီးကိုဒါ NLD အစိုးရရဲ့ကြက်တဲလို့တို့ထင်တာမဟုတ်ဘူးတိုင်းပြည်ကအမတန်ကြီးမားတဲ့အန္တရာယ်ပေါ်မှာကျွန်တော်တို့ကြားရောက်နေပြီကျွန်တော်ပြောချင
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးသိန်းတန်းဦးဒေါက်တာတင့်ဆွေကိုစီရီသူနဲ့အီးမေးလ်တွေ Facebook တွေကနေမှတ်ချက်တွေပေးရေးသားပေးပို့တဲ့သူတွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လင်းပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကိုပြန်ပြီးနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွင်းပေးနေတာဖြစ်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဖီယိုအမေရိကန်တန်ကနေ2019ခုနှစ်အောက်တိုဘာလ8ရက်တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်8နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့လည်းနားဆင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွဲနွေးကံမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကမ္ဘာတလွှတ်ထူးခြားစံပြသတင်းများစတဲ့ပတ်စဉ်ကဏ္ဍတွေနားဆင်ကြရမှာပါရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်မရှင်
။အမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းကိုဦးတည်သွားနေတဲ့ဟာရီကိန်းမုန်တိုင်းနေတာမက္ကဆီကိုပင်လယ်ကွေ့အလယ်ပိုင်းကိုစနေနေ့ကကျော်ဖြတ်ပြီးတဲ့နောက်စနေနေ့ညနောင်ပိုင်းမှာတော့ကုန်းတွင်းပိုင်းကိုဝင်ရောက်သွားပြီးဖြစ်ပါတယ်။လေတိုက်နှုန်းတစ်နာရီ150ကီလိုမီတာထိအမြင့်ဆုံးရှိခဲ့ပြီးပင်လယ်ကွေ့ကမ်းရိုးတန်းဒေသတစ်လျှောက်ကုန်းတွင်းပိုင်းကိုမိုးဝင်ခင်နေတ်မုန်တိုင်းဟာပြင်းအားအဆင့်နှစ်ရှိတဲ့ဟာရီကိန်းမုန်တိုင်းတစ်ခုဖြစ်သွားမယ်လို့ခန့်မှန်းထားပါတယ်။လူစီယာနာပြည်နယ်ကနေအလာဘားမာဖလော်ရီဒါပြည်နယ်တို့ရဲ့နေဆက်တစ်ချောက်အထိဟာရီကိန်းမုန်တိုင်းအန်ဒရီနဲ့လိုင်းကြီးမဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။အမေရိကန်ဆိုရဆက်ဆက်ကမြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုတာဘယ်လိုရလဒ်မျိုးမှထွက်မလာခဲ့တဲ့အတွက်တခုတည်းသောနီးလန်းကပဲအလုပ်ဖြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောပါတယ်။သမ္မတတွေနဲ့သူတို့ရဲ့ဆိုရတွေမြောက်ကိုရီးယားနဲ့စကားပြောခဲ့တာ25နှစ်ရှိပါတယ်။သဘောတူညီချက်တွေရယူပြီးငွေတွေအများကြီးပေးခဲ့ကြတယ်အလုပ်မဖြစ်ခဲ့ပါဘူး။ဆော်ရဘော်ကမှင်တော်မချုပ်သေးခင်သဘောတူညီချက်ကိုချိုးဖောက်ခဲ့တာပါပဲ။အမေရိကန်စစ်စက်ညီနိုင်သူတွေကိုအယူလုခဲ့တာပါပဲ။စိတ်မကောင်းပါဘူး။ဒါပေမဲ့အလုပ်ဖြစ်မဲ့နီလန်ကတခုပဲရှိပါတယ်လို့သမ္မတထရမ့်က Twitter မှာစနေနေ့ကရေးပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့သဘောတမိုင်းပြတဲ့နားမှာစနေနေ့ကလမ်းသွားလမ်းလာတွေကိုဂါဒဇင်းနဲ့ဝန်တိုက်လို့လူတော်များများဒဏ်ရာရသွားတဲ့ဖြစ်ရပ်ဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုမဟုတ်ဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။အစောပိုင်းမှာကလေးကဖြစ်နိုင်ခြေတွေကိုသူတို့ထည့်သွင်းစဉ်းစားခဲ့ပြီးဒါဟာအကြမ်းဖက်ဝါဒဆွဲလို့ရဲလို့မယူဆခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်၈သိန်းကျော်ကိုထားဖို့အတွက်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတည်ဆောက်ရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစီအစဉ်ဟာအန်ဒရီကြီးတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတူကစနေနေ့မှာပြောပါတယ်။စခန်းထဲမှာလူကြီးအများများလွန်းတာဟာအန်ဒရီရှိတဲ့ယောဂါပိုးတွေအလင်းအမြန်ပြန့်ပွားသွားနိုင်တဲ့အန်ဒရီမြင်လွန်းတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။စကန်ကြီးတခုတည်းဆောင်မဲ့အစားနေရာအသစ်တွေမှာနောက်ထပ်စကန်တွေဆောက်ဖို့ဘင်္ဂလားဒေ့ရှ်အနေနဲ့စဉ်းစားတင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရောဘတ်ဝါကင်စ်က AFP သတင်းဌာနကိုပြောပါရခင်ဗျာ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါရရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လင်းမဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.